Lion City တို့ဘာလို့သွားပြီဆိုရင်လေဟာကိုယ်စီလည်းအဲဒီအချိန်ကြပြောရတာဒီဘာဒီမရှိဘူးလားအဲ့ဒီခါကျတော့မြတ်စွာဘုရားရှင်ရဲ့သုက္ကဋ္ဌဂုဏ်တော်လေးပေါ့သုက္ကဋ္ဌဂုဏ်တော်တခုကြောင့်အလိုလိုပြောကောင်းတာမဟုတ်ဘူးမြတ်စွာဘုရားရှင်ရဲ့သုက္ကဋ္ဌအပြောကောင်းအကောင်းပြောဆိုတာကအသေးသေးချဲ့ပွင့်ရင်အများကြီးပဲအဲ့ဒါလေးတွေကိုတခုကြောင့်ပြောလိုက်လို့ဆိုရင်အဲ့ဒီတက်ကလေးတွေကူးဆက်လာတာပဲအပြောကောင်းတယ်ဆိုတာကလူလူညံ့ညံ့သေးသေးမွေ့မွေ့ချူချူတန်းတန်းတစ်ဖက်သားနားဝင်အောင်ပြောတတ်တာအကောင်းပြောတယ်ဆိုတာကတစ်ဖက်သားအကျိုးရှိမဲ့စကားတစ်ဖက်သားကောင်းကျိုးဖြစ်ထွန်းမဲ့စကားတစ်ဖက်သားစိတ်ချမ်းသာမဲ့စကားတပ္ပဒါအကျိုးရှိမဲ့စကားကြတော့အကောင်းပြောတယ်ခေါ်တာပေါ့လေတပ္ပဒါစိတ်ချမ်းသာအောင်ပြောတာကြတော့အပြောကောင်းတယ်ခေါ်တာပေါ့အဲ့တော့အဲ့ဒီသဘောတရားလေးကိုဥထိပ်ထားရဆိုရင်ပြောတဲ့အခါမှာလေသုက္ကဋ္ဌကုဏ္ဏရဲ့အရေးသေးလေးနဲ့ညီအောင်ပြောမှန်တာလေးလည်းပြောအကျိုးရှိအောင်လည်းပြောပေါ့လူနာကိုယ်ရည်ပြောရဆိုလေလောက်ကြံပြီးပြောရမှာလားအမှန်တိုင်းပြောရမှာလားအမှန်တိုင်းပြောရမှာပေါ့အကောင်းလည်းပြောအပြောလည်းကောင်းဆိုတာအဲ့ဒါနော်အဲ့တော့လောဘဒေါသမာနမာနကင်းစင်တော်မူသောမြတ်စွာဘုရားမာနဆိုတာကဘာကိုခေါ်အောင်မြန်မာလူကြတော့မာနကင်းစင်တော်မူသောမြတ်စွာဘုရားပြောရမယ်ဆိုရင်လေမာနလို့ပါဠိလိုလေးနဲ့မပေါ်နဲ့မြန်မာလူကချဲ့ပွားမှာနော်ထောင်လွားခြင်းကင်းစင်တော်မူသောမြတ်စွာဘုရားတက်ကြွခြင်းဘဝင်မြင့်ခြင်းအထင်ကြီးခြင်းကိုယ့်ကိုယ်ကိုအထင်ကြီးခြင်းသူတစ်ပါးကိုအထင်သေးခြင်းသူတစ်ပါးကိုနှိမ်ချခြင်းစသဖြင့်ချင်းမြန်မာလူမာနရဲ့အဓိပ္ပာယ်ဖြစ်တဲ့နာရီအများကြီးပဲလေကိုယ်ဆိုင်ဟုတ်ကကိုယ်စလေတွေဆိုရင်တော့မာနကင်းစင်တော်မူတဲ့မြတ်စွာဘုရားပုံမပွားသင့်ဘူးလားမဟုတ်ဆိုမာနကိုသုံးညတိချရမယ်လို့ဆိုတာကိုမာနဘယ်လောက်တိချရမှာလဲနော်သုံးညတိကိုချထားမှာနော်အဲ့တော့မာနကိုသုံးညတိချခြင်းနဲ့ဆိုရင်တော့မာနကင်းစင်တော်မူသောမြတ်စွာဘုရားပွားရမှာပဲမြတ်စွာဘုရားရှင်မာနကင်းစင်တာတွေလည်းအထောက်ထားတာတကလေးတွေနဲ့ပွားပေါ့ဘာထောက်ထားတွေရှိနော်မာနကင်းတာတွေကတော့ဟုတ်လားသူကပြန်စဉ်းစားကြည့်ရမှာပေါ့စဉ်းစားကြည့်လို့မပေါ်ဘူးဆိုရင်လေသိတဲ့ဆရာတော်သံဃာတော်တွေမင်းကြည့်ဒါမှမဟုတ်ဗာဒိုင်းဆောင်တွေပြန်လှမ်းဖတ်ကြည့်ဒါမှမဟုတ်လေစဉ်းစားကြည့်စဉ်းစားရင်စဉ်းစားရင်တော့ပေါ်လာတတ်ပါလေဥပမာသဘောတရားရှင်မဟာကတ္တဝါတို့ပိပိတိနဲ့မေဘတာတို့တောထွက်လာရတဲ့ရှင်မဟာကတ္တဝါမြတ်စွာဘုရားရဲ့မြတ်စွာဘုရားကိုဆရာတင်မြတ်စွာဘုရားကိုရည်စူးပြီးတော့တောထွက်လာတော့လမ်းခရီးညောင်မြောက်ကနေခီးဦးမကြူဘူးလားတက္ကလောကလုံးမှာအမျက်ဆုံးပဲငါ့ကိုဆရာတင်ပြီးတော့ယဟန်ပြူတာငါစီတွက်သူရောက်လာလိမ့်မယ်လမ်းကနေလာကြိုးနေကြမလိုပါဘူးလို့မာနရှိရလားမရှိဘူးသာသနာအတွက်ကျေးဇူးများမဲ့ပုဂ္ဂိုလ်ကိုတော်တိုင်ချင်းချင်းခီကြွလာပြီးတော့တိမ်ပင်အောက်ကနေကိုထိုင်ဆောင်တာဒါလည်းပဲမာနကင်းတဲ့တာရကပဲမဟုတ်ဘူးလားမာနကင်းတဲ့တာရကတွေပဲဟိုဟိုပက္ကုတာတိမင်းတို့ဘာလို့လဲဒီတိုင်းမဲ့လေသူသူ့ဦးတိပ်ပြီးတော့လာတယ်ဆိုတော့ဟိုမီတင်ကုတ်ကနေလှမ်းပြီးလာပြီးတော့စောင့်နေတာမီတင်ကုတ်ကနေကိုလာစောင့်တာနော်အဲ့ဒီလိုအဖြစ်ပေါ့လေမြတ်စွာဘုရားရှင်မာနကင်းဆန်ပုံတက်တဲ့တာရကတွေအများကြီးရှိပါတယ်ဟိုဖယားဖြစ်ဖြစ်ရင်နန်းတော်ပြန်တော့ကိုပဲရတော်တရားကအပြင်းမဲ့ထွက်တွေ့ရလားမတွေ့ဘူးဘယ်ဘယ်ကနေပဲစောင့်နေသူ့အဆောင်တော်ကနေပဲစောင့်နေတယ်မြတ်စွာဘုရားငါဖရာပဲဘာလို့အမျိုးသမီးကြောက်ရခန်းနဲ့ဝင်ရမှလဲလို့မာနကြီးရှိရလားမရှိဘူးဘဝတန်တရားတစ်ချက်လုံး၄သိန်းချင်းနဲ့ကဘာတသိန်းပတ်လို့ဖရာရှင်ကြောင့်ပါရမီကောင်းမှုတွေဖြည့်တဲ့နေရာမှာတွဲပြီးတော့ပါရမီဖြည့်ပေးတဲ့ကျေးဇူးရှင်သူ့ရဲ့ကျေးဇူးတရားတွေအောင်းမေးပြီးတော့အခန်းအဆောင်တော်ရဲ့အထိကြွပြီးတော့ချီးမြှောက်တော်မူတယ်ဒါလည်းပဲမာနကြီးနဲ့တာရကပဲမဟုတ်ဘူးလားမာနကင်းတဲ့သူတစ်ပါးရဲ့ကျေးဇူးတရားလည်းသိတတ်တာပေါ့ကျေးဇူးသူတစ်ပါးရဲ့ကျေးဇူးမသိတတ်ဘူးဆိုတာမာမာနာရှိနေလို့မာနာသာရှိနေသူတစ်ပါးရဲ့ကျေးဇူးတရားသိတတ်ပါမလားကျေးဇူးဆိုတာကကိုယ့်ထက်အသက်ကြီးတဲ့သူမှကိုယ့်ထက်ဂုဏ်ကြီးတဲ့သူမှမဟုတ်ပါဘူးကိုကမျိုးသားချင်းလို့မျိုးသားမှမဟုတ်ပါဘူးအခုမြတ်စွာဘုရားဆိုရင်ဒါမျိုးသားလည်းဖြစ်တယ်ယောက်ျားလည်းဖြစ်တယ်တော်တော်ကလည်းမှအမျက်ဆုံးမဟာပုရိသပဲဒါပေမဲ့မျိုးသမီးတယောက်ရဲ့ဂုဏ်ကျေးဇူးကိုအာယုံပြုပြီးတော့ကျေးဇူးတင်နေချီးမြှောက်ပါတယ်ရတော်ရဟာသူမဲ့ညာဖုန်ညာနဲ့နေမှာမျက်မှောက်ပြုဖို့ဆိုရင်ကဘာတသိမ့်မဲ့ပါရမီဖြည့်ရမှာပါမဟာတာဝကဆိုတော့ဒါမှမဟုတ်မြတ်စွာဘုရားရှင်နဲ့လေးအသင်ရှင်ကဘာပေါင်းလေးအသင်ရှင်ပတ်လုံးလိုက်ပြီးတော့ပါရမီဖြည့်ပေးတာသူ့အတွက်တရားမှမပါဘူးမြတ်စွာဘုရားအတွက်ပဲမြတ်စွာဘုရားအတွက်ပဲဆိုပေမဲ့တတဝဝိနည်းရတွေအားလုံးအတွက်ပဲအဲ့ဒီကျေးဇူးတရားတွေအာရုံပြုပြီးတော့မြတ်စွာဘုရားနာမဆောင်တဲ့အထိရတော်ရရနေတဲ့အဆောင်တဲ့အထိခန်းဆောင်တဲ့အထိကြွပြီးတော့ချီးမြှောက်နေဒါလေးလည်းမမနာကင်းစင်တာပဲပေါ့အိမ်လည်းမဲ့လူတွေလည်းမာနကင်းစင်မလို့ဘူးလား။ဟိုငါကဆရာဝန်ပဲဒီလိုအိမ်မျိုးမသွားခြင်းမဟုတ်ဆိုလို့မာနကြီးနဲ့ဆိုရင်အမှတ်မြန်တာရပါမလား။သတိပိုက်တွေပါတယ်ဖြစ်ပါမလား။မဖြစ်နိုင်တော့ရမာနကိုသုံးချတိချဆိုတာကအရေးကြီးလို့ပေါ့။အဲ့တော့မာနကင်းစင်တော်မူသောမြတ်စွာဘုရား။ဖယားကုန်တော်ပွားရင်လည်းတန်ခါကုန်တော်လေးပါဆက်ဆက်ပွားလို့ရတာပေါ့ ဖရာမျက်စောပြတဲ့လည်းမာနကင်းတယ်မို့ဖရာတပည့်အရှင်သာရိပုတ္တရာမထေရတို့မာနကင်းစင်တာလေးပါဖြည့်ပွားတယ်လည်းမရဘူးလားဖရာကုံတော်ပွားတယ်ဆိုတာလည်းမိတ္တကူရနဲ့အတူတူပဲသံဃကုံတော်ပွားတယ်ဆိုတာလည်းမိတ္တကူရနဲ့အတူတူပဲမေတ္တာတရားကြီးမားတဲ့ဆရာတော်သံဃတော်ကြီးကြောင့်ထပ်တလဲလဲစဉ်းစားသူတို့ရဲ့မေတ္တာစေရနာခြေကနဲ့လောရတူကိုသာထပ်တလဲလဲတွေးကြည့်ပေါ့ကို့မှာကိုအဲ့ဒီမေတ္တာဓာတ်တွေကူးဆက်လာတာပဲပရဟိတလုတ်တီလုံနေတဲ့ပုဂ္ဂိုလ်ရဲ့အကြောင်းစဉ်းစားကိုကိုယ်တိုင်လည်းပရဟိတလုတ်လုတ်ခြင်းတဲ့စိတ်တွေပေါ်လာတာပဲဒါတကမကြီးတို့ခင်ကြီးတို့ဟောတဲ့ခွေပြောထားတဲ့တိခွေတွေထဲမှာလည်းပါတာပဲလေကိုရီးယားကသီလရှင်ကြီးပရဟိတလုတ်လုတ်တဲ့ဟာသတင်းလွှာရီမှာဖတ်ရလို့အားကြားပြီးတော့ကိုကိုယ်တိုင်လည်းပဲပရဟိတလုတ်တီစွန့်နေတဲ့မှာလုတ်လုံရင်းနဲ့ကြီးကြီးကျယ်ကျယ်လုတ်နိုင်လာတဲ့သဘောတည်းအဲ့တော့ပရဟိတလုတ်လုတ်နေတဲ့ပုဂ္ဂိုလ်ရဲ့အကြောင်းစဉ်းစားပရဟိတလုတ်လုတ်ခြင်းတဲ့စိတ်တွေကူးဆက်မလာဘူးလားမိတ္တူကူတာပဲနော်ပုတိဆိုင်ဟောမှာဆိုတော့ဘုသူစီယမိတ္တူကူရာတောင်အထက်လိုင်းအစင်းစင်းကနေဟုတ်လားအထက်လိုင်းစင်းစင်းစီကနေမိတ္တူကူရာတာမဟုတ်ဘူးလားအထက်ဆုံးကဘုသူတော်မင်းဆ ्याम မနေမင်းကောင်းနေကြဆ ्याम မလားဒဗတိုင်းမောနေလားဂိုးတိုင်းမောနေလားကဲအထက်ဆုံးကဘုသူတော်ဟုတ်တယ်ဆိုင်ဟောမှာဆိုတော့ဆ ्याम မကြီးတော်ခင်ကြီးပေါ့ဆ ्याम မကြီးစီကကောင်းမြတ်တဲ့စိတ်ဓာတ်ရည်သူတွေကောင်းမြတ်တဲ့လောကရည်သူတွေမိတ္တူကိုယူပါမှာဘလောက်ပါဆန့်စနော်100%ခုဘလောက်ပါဆန့်နေရကုန်ညာယူတော့အမလီအပိုးဆိုရင် 1% ပေးတယ်ဆိုတော့သဘောကျတာပေါ့နော်အဲ့ဒါမိတ်တူကိုယူပါမှာပဲအရှင်သာရိပုတ္တရာမထေရကြီးမာနကင်းတဲ့ဟာတာရကလေးကြတော့ဗာလိကြည့်မလို့ဟုတ်လားခုနှစ်နှစ်သားကိုရင်တခါတော့အရှင်သာရိပုတ္တရာမထေရမြတ်တင်ကန်းယူထားတာအဝန်းမညီဘူးလေတင်ကန်းအဝန်းလေးကမညီမညာဖြစ်နေတော့ခုနှစ်နှစ်သားကိုရင်လေးကအဝမ်းမညီတဲ့ကြောင့်ပြောတော့ပြင်ပြီးတော့ဝင်လိုက်တယ်လေပြင်ပွေးပြီးတော့ဒါလောက်ဆိုရင်တော့တင့်တော်ပါပြီလားဆရာလက်ကလေးချီပြီးတော့ကိုလျှောက်တာပြီးတော့မှဒီနေ့မှကိုရင်ဝတ်တဲ့ခုနှစ်သားကိုရင်လေးကဆုံးမရင်ဆုံးမလာပါစေအဲ့ဒီဆုံးမကိုဥထေရဲ့ပန်းစင်ခံယူပါလေလိုက်နာကျင့်သုံးပါမယ်ဥရဏောင်ကျူလိုက်သေးတာအဲ့တော့ဒါမာနကင်းစင်လို့ပေါ့အဲ့တော့မာနကင်းစင်တော်မူသောမြတ်စွာဘုရားဘုရားစီကလည်းမိတ္တကူယူတန်ဃာရီစီကလည်းမိတ္တူကူယူကိုသိရတဲ့ဘုခုတရချက်လေးတွေကလည်းမိတ္တူကူယူပေါ့ကိုဆိုင်ဟိုမှာဆိုတော့ဟိုပုံမြင်လေးရှိတယ်မလားမြည်ပြတိုင်းလေမှတ်မိလားမြည်ပြတိုင်းမဲအဲ့လိုကျိုးပြတဲ့တော့မသိရင်သိသွားအောင်မယ်နော်စကြတဲ့ပုံမြင်လေးပြောလိုက်အောင်မှာဦးသလက်တိုက်တော့မမှတ်မိပါဘူးဟိုမိတင်မောကပတိန်လေအဲလိဇဘက်ပြင်မာကြီးကကိုသူဂုံပြွေးဝဲကျင်းပါနေတာတင်မောဟောမိကိုင်းနဲ့မှမိအောင်တွေ့တော့ငါမဖယ်ဘူးသူဝဲဖယ်ဆိုပြီးတော့လေပထမဒီဘက်ကမိချက်ပြတယ်ဖယ်ဖို့ဟိုကမဖယ်နိုင်ဘူးဆိုပြန်ကြောင်းပြန်တယ်။ပြန်ကပရေဒီလန့်တဲ့ရင်ပေါ်တော့ကပရေကဘာလို့ခိုင်းနေလဲ။သူဝဲဖယ်တယ်ငါ့ကိုအဲဒီစက်ပြင်မာကြီးကိုတိုင်ဂုံပြုတ်နေတာငါမဖယ်နိုင်ဘူးတဲ့မာနာနဲ့လေ။နောက်တစ်ချိန်လည်းမိချက်ပြပြီးတော့ဖယ်ခိုင်းဟိုဘက်ကဖယ်မပေးနိုင်ဘူးပဲအကြောင်းပြန်ဘာလို့ဖယ်မပေးရမှလဲဖယ်ခိုင်း၃ချိန်မြောက်ကြည့်၃ချိန်မြောက်ကြတော့မှဟိုကဖယ်မပေးနိုင်ဘူးဆိုတော့သူတင်မောသားကပြေးလာပြီးတော့ဗါပြောတော့မဖယ်လို့မဖြစ်တော့ဆရာတဲ့ဟိုကမိပြတိုင်းကြီးတဲ့အဲ့ကဲအဲ့ဒါလည်းဖယ်လိုက်ဆိုတော့သူမှားလိုက်ပြန်တောင်းမှန်းနာနော်အဲ့တော့တင်းမောအချင်းချင်းဆိုတော့ तू ကကိုမဖယ်ဘူး तू ပဲဖယ်ရမယ်ဆိုတော့မာနနေနဲ့တင်းခံမနေဘူးလားဟိုမိပြတိုင်းကြီးဆိုတော့ဖယ်လို့ရရဲ့လားအခိုင်မာစိုက်ထူထားတာလေကဲအဲ့ဒီမိပြတဲ့ပုံမြင်လေးမိပြတဲ့ပုံမြင်လေးမိပြတဲ့အချစ်ပြက်ကလေးစဉ်းစားရင်းနဲ့လေဩမာနစိတ်လို့မသိတော့ဘူးနဲ့ဆင်းခြင်းမာနကင်းစင်တဲ့တက်ဒီကုသမသွားဘူးလားအဲ့ဒါဖယ်ရအကြောင်းလေးပွားများပါသံဃာရီကြောင့်လည်းပွားများပါကိုယ့်ရဲ့စိတ်ဓာတ်ကိုပြောင်းလဲစေတဲ့တာရကလေးတွေပုံမြင်လေးတွေအဆုံးအမလေးတွေလည်းနှလုံးသွင်းပါဒီလိုပုံမြင်လေးတွေအဆုံးအမလေးတွေနှလုံးသွင်းနေတယ်ဆိုတာကဒါလည်းပဲမိတ္တူကူယူနေတာပဲနော်ဒီပုံမြင်တကယ်ဖြစ်ပြခဲ့တယ်မဖြစ်ပြခဲ့ဘူးဟုတ်ရှိရင်လည်းရှိမယ်မရှိရင်လည်းမရှိဘူးတကယ်ဖြစ်ပြဟုတ်ဟုတ်မဟုတ်အဓိကမဟုတ်ဘူးမာနကင်းအောင်ကြိုးစားဖို့ဆိုတာကအဓိကပဲပုံမြင်တွေရဲ့အနှစ်သာရကဒါပဲနော်ပုံမြင်တွေဆိုတာကတော့ဦးဇင်းတို့ဖျားဟုတ်သက်တော်ဒီတကယ်ဟုတ်သလားမဟုတ်ဘူးလားတချို့တန်တရားရှိတယ်ဟုတ်ဟုတ်မဟုတ်ဟုတ်အဲ့ဒီသက်တော်တွေမှာပါတဲ့စိတ်ဓာတ်အည်သူတွေလောရအည်သူတွေကိုယ်ဘဝတွေရောက်လာဖို့သာအဓိကပဲမိဘရနဲ့သမောသားကပတိရဲ့ဖြစ်ပြလေးလည်းတကယ်ဟုတ်ဟုတ်မဟုတ်ဟုတ်မာနကျင်းစင်အောင်ကျူးစားရမယ်ကိုယ်မှားကိုမြင်တတ်ရမယ်ဆိုတဲ့သဘောတရားအနေနဲ့ကတော့ကိုယ့်အတွက်ကျူးမရှိဘူးလားအကျိုးရှိတယ်ပုံမြင်တကယ်ဟုတ်မဟုတ်ကအဓိကမဟုတ်ဘူးနော်သင်္ကန်းစာကသာအဓိကပဲအရကုမှားကိုကိုပြုပြင်ရမယ်မာနကိုလည်းတုံ့ရတီဆန့်နိုင်ရမယ်ပေါ့ဒါကြောင့်ဆောင်းမလေးဆွဲလိုက်ပေါ့စိတ်ထားမြတ်လို့
ဆောင်းမလေးဆွဲလိုက်ပေါ့စိတ်ထားမြတ်လို့ဘုရားကိုဘာကိုဘာရမည်စိတ်ထားမြတ်
လောဘဒေါသမာနဣတ္တမစ္ဆရိယဣတ္တဆိုတာကသူတစ်ပါးជីវတုတ္တတာမနာလိုတာဣတ္တဆိုတဲ့နာမည်လေးတိုင်းပေါ့လေဣတ္တကိုယ်ဣတ္တသူ့ဣတ္တကတာလဲဆိုရင်ဟုတ်လားဣတ္တဆိုတာအဲ့ဒါပဲသူသူများဣတ္တကတာနေတာကိုသဘောမကျတာကဘာလို့ခေါ်တာလဲဣတ္တဟုတ်လားຢາກကနူးမြဲမဲ့လူຢາတယ်လူကြည့်ပြီးတော့သဘောမကျဘူးဆိုရင်ဘာဖြစ်နေတာတော့ဣတ္တဣတ္တတဲ့လူကိုကြည့်ပြီးတော့သဘောမကျတာမကျင့်တဲ့ကိုပဲယူဆနေတာကိုပဲဣတ္တလို့ခေါ်တာမစ္စရိယဆိုတာကကြတော့ကိုကြည်ဝါသလိုမကြည်ဝါစေချင်တာကိုတုတ်တဲ့သလိုမတုတ်တဲ့စေချင်တာကို vice manager ဖြစ်သလိုသူများမဖြစ်စေချင်ဘူးဆိုရင်မစ္စရိယပေါ့ကို vice ဖြစ်တဲ့သူသူများလည်း vice ဖြစ်စေချင်တယ်ဆိုရင်တော့မစ္စရိယကျင်းသွားတာပေါ့အဲ့ဒီလိုဖြစ်ပေါ့လေလူတွေမှာဖြစ်များတဲ့ကိလေသာ10ပါး14ပါးအကုန်လုံးတော့ဖြစ်နေတာကြီးပါပဲဒါမဲ့လို့ဖြစ်များဆုံးတဏ္ဍာနံချင်းရှားဆုံးကတော့လောဘဒေါသမာနအိတ်တာမစ္စရိယဒီ၅ပါးအဓိကပေါင်းပေါ့တကယ်တမ်းကတော့10ပါး14ပါးအကုန်ပေါင်းရမှာပါနော်အဲ့ဒါမိတ္တကူးတယ်ဆိုတဲ့အတိုင်းပေါ့ကိုယ်ကအိတ်ချင်ငယ်မိနေတယ်ထိုင်မိုင်းနေတယ်ခန္ဓာကိုယ်ဟိုကျမ်းမာရေးအချိန်တွေတမျိုးမျိုးကြောင့်ပေါ့လေအချိန်တွေအစားအသောက်ကြောင့်ပဲဖြစ်ဖြစ်အနေတိုင်းကြောင့်ပဲဖြစ်ဖြစ်အိမ်မပျော်လို့ပဲဖြစ်ဖြစ်အေးမဝလို့ပဲဖြစ်ဖြစ်အကြောင်းတစ်ခုခုကြောင့်ကထိနာမိတာနဲ့အချိန်ငိုင်းပြီးထိုင်မနေတယ်ကိုယ်လှုပ်တဲ့လှုပ်တဲ့မှာအာယုံမရဘူးဖြစ်နေတယ်ဆိုရင်ထိနာမိတာကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်မှာအချိန်ငိုင်းပြီးမှထိုင်မဲမှုဆိုတာမရှိဘူးအမြဲတမ်းရှင်လန်းနေတာပဲအမြဲတမ်းစိတ်ကလေးကြည်လင်းနေတာပဲထိနာကင်းစင်တော်မူသောမြတ်စွာဘုရားအချိန်ငိုင်းပြီးမှထိုင်မဲမှုကင်းစင်တော်မူသောမြတ်စွာဘုရားကိုထပ်တလဲလဲပွားလိုက်မယ်ဆိုရင်ဓာတ်တွေကုဆက်ပြီးတော့ကိုယ့်ရဲ့အချိန်ငိုင်းပြီးမှထိုင်မဲမှုတွေလည်းပြောင်းသွားတာပဲဥဒ္ဒစာစိတ်ပြန့်လွင့်တာစိတ်ပြန့်လွင့်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားကိုယ်ဟိုရောက်တရားဟူတွေးဒီတွေးနဲ့စိတ်ပြန့်လွင့်နေတဲ့အချိန်မှာဥဒ္ဒစစိတ်ပြန့်လွင့်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားအဲ့လိုပွားလိုက်မစင်စိတ်ပြန့်လွင့်တာ၄ကင်းစင်မသွားဘူးလားကင်းစင်သွားတယ်အဲ့လိုပွားနိုင်မှုတဲ့ကိလေသာ10ပါးအကုသိုလ်စိတ်တွေ14ပါးအလိုရအောင်ကျက်ထားမှာနော်အဲ့ဒါလူတိုက်ရနှုံးသားဆက်စာအုပ်ထဲမှာပါပါတယ်အဲ့ဒီမှာ14ပါးလုံးပါတယ်အဲ့ဒီမှာပဲရှားကြည့်ပေါ့စိတ်ကိုယ်ရရနေပြမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားဒါလေးထပ်တလဲလဲပွားနေရင်ကိုယ်ရမှာမဟုတ်တာလွတ်ချင်တဲ့စိတ်ပေါ်လာပြီဆိုတာနဲ့စိတ်ကိုယ်ရရနေပြမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားမြတ်စွာဘုရားရှင်စိတ်ကိုယ်ရမှာလည်းမကောင်းမှုမပြုဘူးငါလည်းပြုလို့မသင့်တော်ဘူးမကောင်းမှုရှောင်ကျင်တဲ့စိတ်ကလေးပေါ်မသွားဘူးလားပေါ်သွားတယ်အရဟံပူဇော်ထုခံယူတော်မူထိုက်တော်မြတ်စွာဘုရားပူဇော်ထုခံတဲ့ဆရာကထွတ်ထိတ်နေတဲ့စကလုံးကိုသုံးထားတာပူဇော်ထုခံရတာမဟုတ်ဘူးခံထိုက်တာထိုက်ဆိုတဲ့စကလုံးလေးကအဓိကပဲပူဇော်သူခံတတ်တယ်ဆိုတာတနည်းအားဖြင့်ပြောရင်တော့အပူဇော်ခံတတ်တဲ့အရင်ချင်းမြင်နေတဲ့ပြည့်စုံတော်မူသောမြတ်စွာဘုရားအရဟံဆိုတာအရင်ချင်းရှိတော်မူသောမြတ်စွာဘုရားလို့ဆိုလိုတာပဲသီလသမာဓိအတုမရှိတဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်ဝိမုတ်တိဂုဏ်ဝိမုတ်တိဉာဏတဒနာဂုဏ်တွေကြောင့်ပူဇော်သူကိုခံယူတော်မူထိုက်တာပူဇော်သူခံရတာကပဲလူတွေကပွားနေကြတယ်နတ်တွေကဘလို့ပူဇော်တယ်ဇမားတွေကဘလို့ပူဇော်တယ်တထေးတကြွတွေမြေဆွေရသားတွေကဘလို့ပူဇော်တယ်ဒါတွေအာယုံပြုတ်ပြီးတော့ဂုဏ်တော်ပွားနေတာအမှန်ကခံရတာကိုပွားမှာမဟုတ်ခံထိုက်တာကိုပွားရမှာအတုမရှိတဲ့သီလကိုကျင့်တရားမှလည်းထွတ်ထိပ်ရောက်နေလို့ကိုပူဇော်ထိုက်တာပဲတမာရီပညာစသည်အားဖြင့်ပေါ့အထွတ်ထိပ်ရောက်နေတဲ့ဆင်းနှံမြင့်ဆန်းခြင်းအမြင့်ဆုံးဖြစ်နေတဲ့အရေးသေးကောင်းနေတဲ့ပြည့်စုံလို့ကိုပဲပူဇော်သူခံထိုက်တာပဲပူဇော်ဆိုတာလေဖရာမလို့သာသုံးတာပူဇော်ထိုက်တယ်ကုညီထိုက်တယ်စောင့်ရှောက်ထိုက်တယ်ချီးမြှောက်ထိုက်တယ်အားပေးထိုက်တယ်အဲ့ဒီတိပ္ပတွေအကုန်လုံးပါတယ်နော်အဲ့ဒါလေးပွိုင်းနဲ့ကိုဟာလေသူတစ်ပါးရဲ့ကုညီထိုက်တဲ့သူဖြစ်အောင်ကြိုးစားရမယ်အားပေးထိုက်တဲ့သူဂုဏ်ပြုထိုက်တဲ့သူချီးမြှောက်ထိုက်တဲ့သူဖြစ်အောင်ကြိုးစားရမယ်ချီးမြှောက်ထိုက်ဆိုတဲ့ထိုက်ဆိုတဲ့ရည်သွေးနဲ့ပြုဖို့ကတော့အရင်ချင်းရှိအောင်လုပ်ရမှာပါပဲအဲ့တော့ဆိုင်းဟိုမှာလေဂုဏ်ပြုဝဲတွေဘာတွေမှာဂုဏ်ပြုခံတဲ့ပုဂ္ဂိုလ်ဖြစ်ချင်တယ်ဆိုဘာလုပ်ရမှာလဲအရှင်ချင်းရှိအောင်ကြိုးစားရမှာပူဇော်သူကိုခံယူတော်မူထိုက်တော်မြတ်စွာဘုရားနည်းနည်းလေးချက်ပေါ်လိုက်ပူဇော်သူခံတတ်တဲ့အရှင်ချင်းများနဲ့အရှင်ချင်းကောင်းအရှင်ချင်းမြတ်များနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒါအရဟံဂုဏ်တော်ပေါ့ဂုဏ်တော်ကိုပါတစ်ခုချင်းသာပြောနေဘယ်ဂုဏ်တော်မလဲနော်ဟောပြောနေတော့တဏှာကြီးပြေပါပြီရှက်ရတော့မှလားကဲကြော်ကြည့်လိုက်ပေါ့တစ်ခုချင်းပြောနေမှသမ္မာသမ္ဗုဒ္ဓသိကြအလုံးသိတော်မူသောမြတ်စွာဘုရားဆိုဒါလေးထက်ထက်လေးပေါ်နေဉာဏ်ပညာကြီးမားလာမှာပေါ့ဝိဇာသရဏတံပံတော်အတိညာယောအကျင်မပြည့်စုံသူကတော့ကောင်းသောစကားမှန်ကန်၍အကျိုးရှိသောစကားပြောတော်မူသောမြတ်စွာဘုရားမှန်ကန်၍အကျိုးရှိသောစကားကိုဆိုတော်မူသောမြတ်စွာဘုရားလို့ပွားနေတာဟာကိုကိုယ်တိုင်လည်းမှန်လည်းမှန်အကျိုးလည်းရှိတဲ့စကားပြောဖြစ်ဖို့စကားတစ်စုံတစ်ရာပြောရမယ်ကျရင်ပြန်ရင်မှန်မလားစဉ်းစားရမှာမှန်မှပြောမမှန်ရင်မပြောနဲ့အကျိုးရှိမရှိစဉ်းစားရမှာအကျိုးမရှိရင်မပြောနဲ့တော့ပေါက်တယ်နော်မှန်ကတော့ဂုဏ်တော်ပွားတယ်ဆိုတာကျင့်မှုပါပဲကြည်ညိုဖို့တသက်ဂုဏ်တော်ပွားတာမဟုတ်ဘူးကျင့်ကြံဖို့အတွက်ပါဂုဏ်တော်ပွားတာကျင့်ကြံတဲ့အဆင့်ထိရောက်သွားမှဂုဏ်တော်ပွားခြင်းအနှစ်သာရပြည့်စုံတယ်နော်အဲ့ဒါမှပဲ 100% copy ရမှာဒါတော့မဖះရလို့ချက်စကြည့်တော့မရဘူးရတယ်လားရမှာပေါ့ဖះရနဲ့ထပ်ပြီး 100% ရကျင်တော့ဘာလို့မှာဒီဘဝလည်းရှိရမှာနော်ဒီကကြိုးလုံးကြည့်ရတယ်ဖះရရှင်ရဲ့ဂုဏ်တော်တွေပွားရင်စိတ်ထဲနဲ့လုံရက်တွေမြင့်မြတ်ကြီးကျင်လာတယ်ဆိုတာယုံကြည်တဲ့သရတရားရှိမှလည်းဂုဏ်တော်ကိုလူလူလားလားနဲ့ပွားပြစ်တာသရတရားဆိုတာကအာယုံနဲ့စိတ်နဲ့ကြားမှာကုသိုလ်တရားဖြစ်အောင်ဆက်သွယ်ပြီးတဲ့ကျိုးပဲသရတရားဆိုတဲ့ကျိုးလေးရှိမှဘယ်အာယုံနဲ့တွေ့တွေ့စိတ်ထဲမှာကုသိုလ်တရားတွေစီးဝင်လာနိုင်တာဘယ်အာယုံဆိုကောင်းတဲ့အာယုံပဲဖြစ်ဖြစ်ဆိုးတဲ့အာယုံပဲဖြစ်ဖြစ်ကုသိုလ်ကိုဖြစ်စေနိုင်တာကြီးပဲနော်ဒါပေမဲ့တရားတရားဆိုတဲ့ကျိုးလေးနဲ့ဆက်သွယ်မှာလက်စက်မီးအားဘလောက်ပဲရှိရှိကျိုးမရှိလို့ရှင်ကိုလိုချင်တဲ့နေရာရောက်ပါမလားကိုလိုချင်တဲ့နေရာကျိုးလေးနဲ့ဆက်သွယ်ရတာဂုံနဲ့ပွားတယ်ဆိုတာကလည်းဒီမီးကျိုးအကြီးကြီးထဲမှာရှိနေတဲ့ဓာတ်အလိုက်ထဲမှာရှိနေတဲ့လက်စက်မီးကိုကိုသုံးမဲ့နေရာမှာကိုသုံးမဲ့နေရာလေးကိုကျိုးလေးနဲ့တွဲယူတာနဲ့အတူတူပဲကျိုးတွဲမထားမနဲ့လမ်းဘေးမှာလွတ်ထားတဲ့လက်စက်မီးတွေရောက်ပါမလားမရောက်ဘူးဂုံတော်ပွားတယ်ဆိုတာမြတ်စွာဘုရားရှင်ရဲ့ဂုံတော်တွေဆိုတာကဓာတ်အလိုက်ထဲမှာလွတ်ထားတဲ့လက်စက်မီးတွေပဲလက်စက်ဓာတ်တွေပဲအဲ့ဒီလက်စက်ဓာတ်တွေကွာနှလုံးသွင်းလိုက်တဲ့အဟံကိရိတာကင်းစနမှုသောမြတ်စွာဘုရားစသဖြင့်ချင်းဂုံတော်ပွားလိုက်တဲ့ဆိုတာမြတ်စွာဘုရားရှင်ရဲ့တန်တမာရှိတဲ့လက်စက်ဓာတ်အားတွေကိုကိုယ်ခန္ဓာတွေတွင်းယူလိုက်တာပဲကိုယ့်ရဲ့ခလုတ်ကိုယ့်အိမ်မှာကိုယ့်ယုံမှာကိုယ့်စက်ယုံမှာသုံးမဲ့နေရာစီနေရာတွေကိုတွဲယူလိုက်တယ်လို့မျိုးပဲမြတ်စွာဘုရားရှင်တန်တမာရှိတဲ့အည်သွေးဆိုတဲ့လက်စက်မိအားတွေကိုသရတရားဆိုတဲ့ကျိုးလေးနဲ့ဗုဒ္ဓံနုတိဘာဝနာပွားများအထုတ်တဲ့တတိဝိရိယသမာဓိပညာဆိုတဲ့ကျိုးလေးနဲ့တွဲယူလိုက်တော့တွဲရင်တွဲသလောက်ကိုယ်စီအားရရောက်လာတာပေါ့ရေတွင်းနေရေကန်နေတဲ့မှာလည်းရေတွေပါတယ်မရှိဘူးလားခုနကကြိုးပြတော့ပဲကျေးဇူးတင်ရမယ်နော်တရားကဟာမိကြိုးပြတော့ဒီတရားဥပမာလေးပေါ်လာတာလေအဲ့တော့ရေတွင်းထဲမှာရှိတဲ့ရေဒီတိုင်းကြီးပဲထားကိုသုံးလို့ရပါမလားရေပုံလေးနဲ့ခတ်ယူရတယ်ရေကန်ထဲမှာရှိတဲ့ရေလည်းပုံလေးနဲ့ခတ်အိုးလေးနဲ့ခတ်တချို့လည်းပဲပေပါနဲ့ခတ်စတဲ့မျိုးမခတ်ကြဘူးလားခတ်တော့မှကိုသုံးလို့ရတာရည်တွင်းထဲမှာရှိတဲ့ရည်ဆိုတာမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေပဲမြတ်စွာဘုရားရှင်ရဲ့အကြီးချင်းတွေမြတ်စွာဘုရားရှင်ရဲ့စွန့်ရည်တတိတွေအဲ့ဒါကိုကိုကအသုံးပြုခြင်းနဲ့ကိုယ်စိတ်ထဲကိုယ်ဘဝတွေရောက်ခြင်းနဲ့ဆိုရင်ပုံလေးနဲ့ခတ်ယူလိုက်ပေါ့မြတ်စွာဘုရားရှင်ဂုဏ်တော်လေးကိုမြန်မာလူရိုးရိုးရှင်းရှင်းလေးနဲ့ပွားနေတယ်ဆိုတာရည်ခတ်နေတာပဲကိုခတ်တယ်လို့ရမှာပဲအရဟံအရဟံအရဟံလည်းပဲပွားနေဆိုတော့လူစီွက်လေးနဲ့ခတ်တာနဲ့အတူတူပဲပေါ့ရည်တွင်းထဲကတော့ရည်ကတော့ဒီလောက်ရှိတာပဲကိုကပါဠိလိုလိုပဲပွားနေတာဆိုတော့အတိတ်ပဲဘာမှမသိတော့ကိုယ်စိတ်ထဲမှာဘုရားရဲ့ကိုယ်အရဟံနဲ့ပတ်သက်တဲ့အရေးသွေးတွေဘလို့မှကူးဆက်မလာတော့ဘူးလေ။ဒါမဲ့လို့အရဟံအရဟံပါဠိလေးပွားနေတော့ကုသိုလ်တော့ရတယ်။အကျိုးအနည်းတင်အထိုက်ခတ်တော့ရတယ်။ဒါပေမဲ့လူစီကွက်ကလေးနဲ့ပဲရေခတ်တယ်လို့ဖြစ်နေတာ။ကိရိတာကင်းစင်တော်မူသောမြတ်စွာဘုရားလောဘကင်းတော်မူသောမြတ်စွာဘုရားစသည်အားဖြင့်မြမလိုအတိတ်ပဲကြေကြေကျင်းမနဲ့ချက်ထွင်ပြီးပွားလိုက်တော့မှကိုချက်ရင်ချက်နေသလားကိုညံကြည့်ရင်ကြည့်သလားကိုအာယုံပြုတတ်ရင်ပြုတတ်သလားပုံကလည်းအသေးအကြီးကွာသွားတာပေါ့။ဟိုကြေကြေကျင်းကျင်းပွားနိုင်တော့စီပိုင်းကြီးနဲ့ကိုရည်တွင်းထဲကရည်ရည်ကန်ထဲကရည်ခတ်သေးတာနဲ့အတူတူပဲဂုံတော်တွေဖျားရဲ့ဂုံတော်တွေဆိုတာရည်တွင်းရည်ကန်ထဲမှာရှိတဲ့ရည်တွေကြီးပဲနော်အဲ့ဒါကိုယ်သေးတဲ့ပုံအားလျော်စွာကိုယ်သေးတဲ့ပေပါအားလျော်စွာကိုယ်သေးတဲ့ရည်လှဲအားလျော်စွာကိုယ်သုံးရမှာပါပဲအဲ့တော့အရဟံဂုံတော်ဆိုတာကခုနလက်သိမိနေပြီတော့လက်သိမိအားတွေပေါ့ကိုယ်ကသရတရားနဲ့သရရောပညာရောပေါ့လေသရဆိုလည်းကျူပညာဆိုလည်းကျူအဲ့ဒီကျူသွင်းရင်သွင်းသလားစီးဝင်လာမှာပေါ့ကုံတော်လေးဆိုတာကရေတွင်းရေကန်တဲ့ရှိကမှရှိတဲ့ရေဒီကိုယ့်ရဲ့သရပညာဆိုတာကရေပုံလေးရေခွက်ဒီရေစီပိုင်းဒီသရပညာကြီးရင်ကြီးသလားကိုယ်နှလုံးသားရဲ့ကိုယ်စိတ်ရဲ့ကိုယ်ဘဝရဲ့ဂုဏ်တော်ရဲ့အာနိသင်ဒီရောက်လာမှာပဲအရဟံတမတမုဒ္ဓဝိသသရဏသမဏသူကတော်လောကဝိရုသတိနဲ့သွားလိုက်ပေါ့နောက်ဆုံးကြတော့ဗားတဲ့တော့ဘဂဝါဂုဏ်တော်ဘုံတော်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားကဲဒိုင်းမွန်းနေဘုံတော်6ပါးလေးရွတ်ပြပါဦးဒိုင်းမွန်းနော်ကဲဒိုင်းမွန်းမို့လဲ vice တွေပါတယ်စစီနီယာတွေပါတယ်ဖြေးကြပေါ့ကဲကိုအောင်မြတ်သူဘုံတော်6ပါးဥသေလို့ဒီလာဂုံတော်ကပြတိအမြင်ပေးနေတာမလားဧကတည်းထည့်ထားတာလားအရာကျက်တာလားဧကတည်းဆောင်းထားဖို့ပေးလိုက်တာမဟုတ်ဘူးအရာကျက်ပြီးပွားဖို့ပေးလိုက်တာအခုဘကပြဖြန့်နေပြီနော်ဖြန့်ပါဖြန့်ပါကဲဂုံတော်ဘုံတော်6ပါးပါတယ်ဣတရိယဇမယတပိရိကာမပယတဘုံတော်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားလို့အကြံဉာဏ်လေးဆိုနေမရဘူးနော်ဣတရိယဘုံတော်နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဣတရိယဘုံတော်လို့ပါဠိလိုဆိုနေုံလည်းမပြီးသေးဘူးမြမလူထိပ်ပဲလည်းသိရအောင်မယ် ဣတရိယဆိုတဲ့မလေးကအစိုးရတာဘာအစိုးရတာလဲဆိုတော့မိမိစိတ်ကိုရောတလောကလုံးကိုပါအစိုးရတော်မူသောမြတ်စွာဘုရားဒါကုဏ္ဏပါဝုဒ္ဓမြတ်စွာဘုရားကြီးသွားထားတာပေါ့ဣတရိယအစိုးရတာကိုယ်စိတ်ကိုလည်းအစိုးရတယ်မြတ်စွာဘုရားရှင်ကုဏ္ဏပါမယ်ဆိုတော့ဣတရိယမြတ်စွာဘုရားကိုယ်စိတ်ကိုအစိုးရတယ်ဟိုမြေရှုမှုပြန်နေတဲ့ခန္ဓာကိုကြည်အောင်လဲဖန်ဆင်းနေတယ်သိအောင်လဲဖန်ဆင်းနိုင်တယ်ကောင်းကင်ပြန်ရင်သက္ကမိုင်းနဲ့ချက်ချင်းပြန်နိုင်တယ်အလုပ်တစ်ခုလုပ်နေတယ်မှာပြီးဆုံးအောင်လုပ်နေတယ်စသဖြင့်အဲ့ဒီဣတရိယမှာကဘုံတော်ရှင်းပါရှိသေးတာလေအဲ့တော့ကျမ်းကြီးလေးပဲမှတ်ပါကိုယ့်ရဲ့လက်တွေ့ဘဝတွေကျင့်နေရင်ဣတိရိယဆိုတာကိုယ်စိတ်ကိုလည်းအစိုးရတယ်သူတစ်ပါးကိုလည်းအစိုးရတယ်အစိုးရတယ်ဆိုတာကကိုယ်စိတ်ကိုအစိုးရတယ်လောဘဖြစ်ဖြစ်အာယုန်နဲ့ကျုံလောဘမဖြစ်ဘူးစိတ်အစိုးရတာပေါ့ဒေါသဖြစ်ဖြစ်အာယုန်နဲ့ကျုံဒေါသမဖြစ်ဘူးဆိုတာကိုယ်စိတ်ကိုအစိုးရတာပေါ့လောဘဒေါသဖြစ်ဖြစ်အာယုန်နဲ့ကျုံတိုင်းကျုံတိုင်းလောဘတွေဒေါသတွေဖြစ်နေမယ်ဆိုရင်ကိုယ်စိတ်ကိုအစိုးရတာလားအစိုးမရတာလားအစိုးမရတာအစိုးရတယ်ဆိုတာကိုယ်စိတ်ကိုနိုင်နေတာကိုယ်စိတ်ကိုလွှမ်းမိုးနိုင်တာကိုယ်စိတ်ကိုထိန်းချုပ်နိုင်တာကိုယ်စိတ်ကိုပိုင်နိုင်တာဒါကပဲဣတိရိယလို့ပြောတာနော်အစိုးရတယ်ဆိုတာအဲ့တော့လောဘဖြစ်စရာအယုန်နဲ့ကြောင့်လောဘမဖြစ်အောင်နေနိုင်ရင်လောဘမဖြစ်အောင်စိတ်ထားနိုင်ရင်ကိုယ်စိတ်ကိုအစိုးရတာပဲသူများပြပြောလို့ကြည့်ရလို့ရှုံချလို့ကိုယ်ကြောင့်မကောင်းပြောလို့ဒေါသတွေဖြစ်နေတဲ့စိတ်တိုးနေတဲ့ဆိုရင်ကိုယ်စိတ်ကိုအစိုးမရအောင်ဣတိရိယကိုယ်စိတ်ကိုအစိုးရတော်မူသောမြတ်စွာဘုရားခွဲပေါ်လိုက်ပေါ့ခုနကနှစ်ခုလုံးထည့်ပြောပေးမယ်ကိုယ်စိတ်ကိုအစိုးရတော်မူသောမြတ်စွာဘုရားမြတ်စွာဘုရားစိတ်အစိုးရတဲ့အတ္တရကကြီးလည်းပွားလိုက်ကိုယ်ဘဝလေးကိုလည်းပြန်လှည့်ကြည့်ဂုံတော်ဘဝတဲ့ဆန္ဒကတစ်ဖက်ကဘုရားကိုကြည်ညိုရင်းနဲ့တစ်ဖက်ကကိုယ့်ကိုယ်ကိုပြန်ကြင်ကြံရမှာကိုယ်စိတ်ကိုအစိုးရအောင်လုပ်ဖို့မလိုဘူးလားဟို35ဖြစ်ခြင်းနဲ့ဆင်ပါလုပ်ဖို့လိုလဲဒိုင်မွန်ဖြစ်ခြင်းနဲ့ဆိုရင်လေဣတိရိယဘုံတော်အာယုန်ပြုကိုယ်စိတ်ကိုအစိုးရအောင်လုပ်ဒေါသဖြစ်စရာအနဲ့ကြုံဒေါသမဖြစ်ဘူးဆိုတော့ကိုယ်စိတ်မှာမေတ္တာဆိုတဲ့အရည်သွေးခန္တီဆိုတဲ့အရည်သွေးတွေရှိနေမှအစိုးရတာမေတ္တာဆိုတဲ့အရည်သွေးရှိနေမှခန္တီဆိုတဲ့အရည်သွေးရှိနေမှဒေါသဖြစ်စရာနဲ့ကြုံဒေါသမဖြစ်ဘဲနဲ့မေတ္တာထက်တည်ခြင်းပဲသိခံနိုင်တဲ့စိတ်တည်ခြင်းပဲဒီတော့အစိုးရခြင်းနဲ့ကိုယ်စိတ်ကိုအစိုးရခြင်းနဲ့ဆိုတာအမှန်ကတော့ကိုယ်စိတ်ထဲမှာအရည်သွေးတွေရှိနေတာပါပဲစိတ်အရည်သွေးပြည့်စုံနေလို့စိတ်ကခိုင်မာနေလို့ကိုယ်စိတ်ကိုအစိုးရတာပေါ့အဲ့တော့ဘယ်အာယုန်နဲ့ပဲကြုံကြုံမကောင်းတဲ့စိတ်တွေမဖြစ်ဘူးကောင်းတဲ့စိတ်တွေပဲဖြစ်ချင်တယ်ဆိုရင်ကိုယ်စိတ်ထဲမှာအရည်သွေးကောင်းတွေထည့်ထားရမှာပဲမေတ္တာဆိုတဲ့အရည်သွေးခန္ဓာဆိုတဲ့အရည်သွေးတရားဝရိယသတိသမာဓိပညာစသဖြင့်ဖြင့်ပေါ့လေတော်တော်ကောင်းတဲ့အရည်သွေးတွေဖြည့်ထားမယ်ဆိုရင်ကိုယ်စိတ်ကိုအဆိုးမရဘူးလားအဆိုးရသွားတယ်သိခံစရာအာယုန်နဲ့ကြုံလေအလွယ်တကူသိခံနိုင်သွားတယ်ကိုယ်စိတ်ကိုအဆိုးရတော်မူသောမြတ်စွာဘုရားအဲ့ဒါလေး point နဲ့ကိုယ်စိတ်ကိုလည်းကိုယ်အဆိုးရအောင်လို့ပတ်ဝန်းကျင်ကိုလည်းတရောကလုံးဆိုတဲ့နေရာမှာဘုရားနဲ့မြတ်စွာဘုရားကတော့တရောကလုံးပေါ့တလောကလုံးကိုအစိုးရတော်မူသောမြတ်စွာဘုရားအစိုးရတဲ့ဆိုတာကတလောကလုံးကိုနှောမှုချေလည်နေတာပြောတာမဟုတ်ဘူးမြတ်စွာဘုရားကဒီလူကိုသောတာပန်ဖြစ်အောင်တရားဟောခြင်းနဲ့ဆိုရင်သောတာပန်ဖြစ်အောင်ဒီစကလုံးလေးသုံးပြီးတော့ဒီခန္ဓာလေးနဲ့ဟောလိုက်မယ်ဆိုရင်ဟောလိုက်တဲ့နေ့တပိုင်းနဲ့အဟောခံရတဲ့ပုဂ္ဂိုလ်နာယူရတဲ့ပုဂ္ဂိုလ်မှသောတာပန်ဖြစ်သွားတယ်။ကိုပြောတဲ့စကားအတိုင်းတည်တာကိုအစိုးရတဲ့ခေါ်တာပဲ။ကိုကဒီလိုလုပ်မယ်ဆိုရင်ဒီလိုလေးဒီကျိုးရအောင်လုပ်မယ်ဆိုရင်လုပ်လိုက်တဲ့နေ့တပိုင်းနဲ့ကိုလိုချင်တဲ့အကျိုးရသွားတာကိုပဲအစိုးရတဲ့ခေါ်တာ။ဒီလိုကိုမေတ္တာဒီလိုကိုမေတ္တာတရားနဲ့ပြည့်စုံဟောပေးမယ်ဟောတဲ့အတိုင်းအဲ့ဒီလူရဲ့သဏ္ဍာန်မှာမေတ္တာတရားပြည့်စုံသွားတယ်ဆိုရင်ဒါပတ်ဝန်းကျင်ကိုတရောကလုံးကိုလူနဲ့ပြမတတ္တဝါတွေကိုအစိုးရတယ်လို့ခေါ်တယ်ဒီလိုကိုယဟန္တာပြန်ဟောလိုက်မယ်ဟောလိုက်တဲ့အတိုင်းယဟန္တာကိုဖြစ်ပါတယ်ဒီလိုကတော့သောတာပန်ဖြစ်အောင်ဟောလို့ရတယ်ဘယ်လိုလေးဟောရင်သောတာပန်ဖြစ်နိုင်လဲဟောလိုက်တဲ့တကယ်ပဲသောတာပန်ဖြစ်သွားပါတယ်ကိုယ်ကောင်းကျိုးအတွက်သူတစ်ဖက်သားကိုအစိုးရတာမဟုတ်ပါဘူးသူကောင်းကျိုးအတွက်ပဲအစိုးရတာအစိုးရတယ်အစိုးရတယ်ဆိုတာကကိုယ့်အကျိုးအတွက်အစိုးရအောင်လုပ်နေတာလည်းရှိတယ်သူတစ်ပါးအကျိုးအတွက်အစိုးရအောင်လုပ်တာလည်းရှိတယ်မြတ်စွာဘုရားတလောကလုံးကိုအစိုးရတယ်ဆိုတာကတလောကလုံးကမြတ်စွာဘုရားရဲ့ကောင်းကျိုးတွေဖြည့်ဆည်းပေးဖို့ဟုတ်ရဲ့လားမဟုတ်ဘူးလူသားတစ်ဦးချင်းတစ်ဦးချင်းကိုယ်စီကိုယ်စီကောင်းကျိုးချမ်းသာတွေရဖို့အတွက်အစိုးရတာမြတ်စွာဘုရားရှင်ကတတဝါအာလုံးတလောကလုံးကိုနှောင်းမှုချေလဲတာမဟုတ်ဘူးနော်အဲ့တော့ကိုယ်လည်းပဲမြတ်စွာဘုရားရှင်ဣတိရိယဘုံတော်လေးဘွားကိုယ့်ပါဝင်ရင်အစိုးရဖို့မလိုဘူးလားလွှမ်းမိုးဖို့ခြေလဲဖို့ပြောတာမဟုတ်ကိုရှင်းမောက်ဒူးထောက်ခစားဖို့ပြောတာမဟုတ်ဘူးကိုပြောတဲ့စကားနားထောင်တယ်ကိုစကားတီးတယ်တနည်းပြောတော့ဩစာရှိတယ်ပေါ့သာသမီတွေပြောဆိုဆုံးမလို့မရဘူးဆိုတာကဣတိရိယဘုံတော်ရှိတာလားမရှိတာလားမရှိတာကိုစကားနားမခုခေတ်ကလေးပြောလို့ဆိုလို့ကိုမရဘူးနဲ့သူများသွားပြောနေတယ်ကိုဩစာမရှိလို့ကိုသာဣတိရိယဘုံတော်နဲ့ပြည့်စုံဘုံတော်တော့မသွားနဲ့ပေါ့နော်ဣတိရိယဘုံတော်ရဲ့သဘောတရားနဲ့အလားတူဣတိရိယစွန့်ရည်လာရှိမယ်ဆိုရင်ကိုပြောတဲ့စကားနားမထောင်ဘူးလားနားထောင်နေအဲ့တော့ဣတိရိယကိုပဝင်ရှင်ကလည်းကိုစကားနားထောင်တဲ့ဣတိရိယနဲ့ပြည်စုံအောင်ကြိုးစားရမှာပေါ့အခုဓာတ်စာတွေဘာတွေအကြောင်းပြောမယ်ဆိုတော့ကိုဓာတ်စာစိတ်ဝင်စားအောင်ပြောတတ်ဖို့လည်းမလိုဘူးလားဣတိရိယလေဒါဆိုရင်ပြောတဲ့တစ်ခုတည်းရည်ချင်လည်းရှိအောင်ကြိုးစားဓာတ်စာကိုတွေ့တွေလည်းဖတ်ရှုထားဖတ်ရှုနေမှာပြီးကိုတွေ့ရှိအောင်လည်း သူများရဲ့ကိုယ်တွေရေလျှောက်ပြောနေတယ်ဟိုပြောခိုင်းတဲ့ဘက်ကယုံမမလားမယုံဘူးကိုကိုယ်တိုင်ကိုယ်တွေရှိအောင်လုပ်ထားရတယ်အ ਨੇ ဆုံးသီလပ္ပာအဝါလေးတော့ဟဲ့လားအဲ့ဒီလိုပေါ့ဣတရိယဆိုတာကကိုကိုယ်တိုင်မလဲအည်သူတွေရှိအောင်လုပ်ထားသူတစ်ပါးကိုပြောမယ်ဆိုရင်လေသူတစ်ပါးလက်ခံနှိုင်လောက်တဲ့အည်သူတွေရှိအောင်ကျူးစားထားမယ်ဆိုရင်ဣတရိယဘုံတော်ဣတရိယစွန့်ရည်နဲ့မပြည့်စုံဘူးလားပြည့်စုံနေဒါကတော့ကျန်တာတွေကတော့ဟိုဒီလောက်နမူနာပြောလိုက်တဲ့ဆင်ကိုယ့်ဘာသာကိုကိုယ့်လုပ်ငန်းသဘာဝနဲ့ကိုယ့် system နဲ့ချဲ့ကြည့်လိုက်တော့ပေါ့ဒကမကြီးဒေါခင်ကြီးကဆက်ဟောပေးလိုက်ပေါ့နော်အဲ့တော့ဣတရိယကိုယ့်စိတ်ကိုလည်းအစိုးရအောင်လို့ကိုယ့်ပံဝင်ခြင်းကိုလည်းအစိုးရအောင်လို့အစိုးရအောင်ဆိုတာကနှုတ်မချရတာဆိုလိုတာမဟုတ်ဘူးနော်ဣတရိယဘုံတော်ဓမ္မဘုံတော်ဓမ္မဆိုတာကမြတ်စွာဘုရားနေကြည့်မယ်ဆိုတော့မက်ဖို့လေးပါတရားနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားအထွတ်ထိပ်လေးနဲ့ပြောလိုက်တာပေါ့ဓမ္မဆိုတာတရားပါပဲဓမ္မဘုံတော်လူမှလည်းတရားရှိဖို့မလိုဘူးလားရှိဖို့လိုတယ်ဒီတော့ကိုယ့်ဘဝမှာတိုးတက်ခြင်းနဲ့အောင်မြင်ခြင်းနဲ့တိုးတက်အောင်မြင်တာခဏထားပေါ့ကိုယ့်ဘဝအေးချမ်းခြင်းနဲ့ကုသိုလ်တရားတွေတိုးပွားခြင်းနဲ့ဆိုရင်ဓမ္မတရားရှိဖို့လည်းလိုတယ်အောက်ထက်ဆုံးခြေကနေပြောစိတ်လေးအေးချမ်းခြင်းနဲ့အမြဲတမ်းစိတ်ချမ်းသာခြင်းနဲ့ဆိုရင်တရားရှိဖို့မလိုဘူးလားလိုတယ်နာထားတဲ့တရားတွေလည်းရှိရမှာပဲဖတ်ထားတဲ့တရားတွေလည်းရှိရမှာပဲကိုကိုယ်တိုင်လက်တွေ့ကျင့်ကြံအားထုတ်နေတဲ့တရားလည်းရှိရမှာပဲကုမ္ပဏီစနစ်အနေနဲ့ပြောမယ်ဆိုတော့ဓမ္မဘုံဆိုတာဘာပြောမလို့ဓမ္မဆိုတာတရားတရားဆိုတာတနည်းပြောတော့အမှန်တရားအမှန်တည်းဆိုတာသိဉာဏ်ပညာပါပဲကိုလုံနေတဲ့အလုပ်ကိုတက်ဆာနဲ့ပတ်သက်တဲ့တက်ဆာနဲ့ပတ်သက်တဲ့အသိဉာဏ်ပညာလည်းရှိရမယ်လုပ်ငန်းနဲ့ပတ်သက်တဲ့အသိဉာဏ်ပညာတွေလည်းရှိရမယ်ဆောင်းရံဆောင်းရံတွေလည်းဆောင်းရံဆောင်းရံတွေလည်းအကုန်သိဖို့မလိုဘူးလားဆောင်းရံမနဲ့ချက်တုံးကဲမမေးတော့ပါကိုကကိုပဲပြန်ဖတ်တော့ပါမေးနေလို့ရှိရင်เนาะအချိန်မီးဘယ်ချိန်မီးဆောင်းရံပြောနိုင်ရမှာလေဓာတ်စာကြောင်းလေးလဲကဲလင်းစီမှာဘာချက်ဒီပါတယ်လဲဆိုရင်ကဲတခုလောက်ပြောနေနဲ့ရခဲ့ရပါမလား organic germanium တခုလည်းပြည့်နေမရဘူးเนาะဓမ္မဆိုတာအသိဉာဏ်ပညာပါပဲအသိဉာဏ်ပညာရှိရမှာပဲနော်ဣတရိယဘုံတော်ဓမ္မတနည်းပြောတော့အမှန်တရားပေါ့ကိုတက်ဆန်နဲ့ပတ်သက်တဲ့အမှန်တရားလည်းသိဖို့မလိုဘူးလားကိုလုပ်ငန်းနဲ့ပတ်သက်တဲ့အမှန်တရားလည်းသိဖို့လိုတယ်အဲ့ဒါတွေကိုရှင်းပြောဖို့ပေါ်လေးရှင်းလုပ်လို့ဖြစ်နေမှာနော်ဣတရိယဓမ္မပြီးတော့ယတဘုံတော်ဆိုတာဒီမှာဘယ်လိုရေးထားလဲကပြားထဲမှာလေညာပြားတော့အချံရံပြန့်နှံ့သောအကျော်စွန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားယတဆိုတာခြံရံရဲ့ခြံရံဆိုတဲ့အဓိပ္ပာယ်လေးရှိတယ်။အကျော်စွန်ဆိုတဲ့အဓိပ္ပာယ်လေးရှိတယ်။အဲ့တော့မြတ်စွာဘုရားရှင်ရဲ့ခြံရံကတော့ပြောနေတယ်ပေါ့။ရှိရှိဒီမှာလူနဲ့ကြမှာတရားအကုန်လုံးပဲပြောအောင်မှာပဲ။အဲ့တော့သွားလိုက်ရမှာတခါတည်းကတပါးလေးကြွားရတယ်လို့အများဖြင့်ယဟန်900ခြံရံနဲ့တခါတည်းကယဟန်1000ကျော်ခြံရံနဲ့စသည်အားဖြင့်အခြံရံပိဒတ်တွေလည်းအများကြီးမြင်စုရာဇာတတိတွေရွေစသည်အားဖြင့်ပေါ့။အကျော်စွန်နေနဲ့ကြည့်မယ်ဆိုရင်ဆက်ကြဝလာ1000ဆက်ကြဝလာဂရီ3000စသည်အားဖြင့်ဆက်ကြဝလာအနှံရသဖြင့်ရှင်ဂုံတရင်းนี่ပြန့်မနေဘူးလားပြန့်နေတယ်ပြန့်ပုံလေးကိုကွက်ကိုညာနဲ့ချက်ထွင်ပြီးတော့ပွားများပေါ့ကိုသိထားတဲ့ဘဟုသူရာနဲ့ဖះကိုကြည်ညုံနေလည်းမပြီးသေးကိုဘွားမှလည်းကြင့်ကြံရအောင်မှာယသအချမ်းရန်ရှိဖို့အကျော်စောရှိဖို့လည်းဂုံတရင်းရှိဖို့လည်းမလိုဘူးလားလိုတာပဲအခုဒီမှာရှမ်းဟုတ်မှဆိုတော့ဘာတွေလိုတာတော့မိတ်ဆွေတွေလားအဝိုင်းလေးတွေလေအဝိုင်းလေးတွေများများလာမှာဗာရီချက်မှာတော့အဲ့တော့ collagen ဖြစ်နေမှာသူမပြောတော့ဘူးเนาะအဲ့တော့အချမ်းရံတွေများများလာမှာကိုယ်လိုက်နေတဲ့လူတွေများများလာမှာပေါ့အကျော်စောနေလဲကိုယ်ဂုံတရင်ကျော်စောဖို့ကိုယ်ဟာအရင်ချင်းရှိတဲ့လူပဲအာကုထိုက်တဲ့ဂုံတရင်ရှိဖို့မလိုဘူးလားစကားမရှုံနဲ့ငွေမရှုံနဲ့မရှိဘူးလားကဲစကားရှုံမဲ့ငွေရှုံမဲ့ဆိုတော့ကဲကိုယ်ကောင်းတရင်ရှိပါဦးမလားမရှိတော့ဘူးကောင်းတဲ့တည်းရသဘုံတော့ယသဆွမ်းကြီးမရှိတော့ဘူးလေအဲ့ဒါဆိုတော့ကိုလုံငါကိုလုံနေတဲ့အလုပ်အောင်မြင်မအောင်မလားမအောင်မြင်တော့စသည်အချင်းပေါ့ဘုံတော့တစ်ခုချင်းတစ်ခုချင်းကိုရဲ့လုပ်ငန်းလေးနဲ့တွဲတွဲပြီးတော့သဘောပေါက်လို့ရတာပေါ့ဣတရိယဓမ္မယသတိပြီကတိတွေဆိုတာကဘာလဲတိတွေဆိုတာကြက်တွေပဲလေအတူမရှိတော့ကြက်တွေတော့ ਨੇ ပြည့်စုံတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အသားကြီးလေးကရွှေစင်လိုဝါမလို့မြင်နေတော့ပြည်ပြည်ဖြည်းဖြည်းပြည်ပြည်ပြည်ပြည်စသည်အချင်းလက္ခဏာတော်ကြီးတွေလက္ခဏာတော်ငယ်တွေအဲ့ဒါတွေကိုဘုဟုတရရှိသလောက်ပေါင်းလိုက်ပေါ့တလောကလုံးမှာအချောဆုံးအလှဆုံးကြက်တည်းအရှိဆုံးလူတဲ့ဆိုင်ရဲ့နတ်တွေကပူချောတာပဲနတ်တွေတဲ့ဗြမာတွေကပူချောတယ်မြတ်စွာဘုရားရှင်ကလူသားစင်စစ်ဖြစ်မှလည်းနဲ့နတ်တွေဗြမာတွေထက်ကိုပူပြီးတော့ချောတယ်ပူပြီးတော့ကြက်တည်းရှိတယ်ပူပြီးတော့တင့်တယ်တယ်နတ်တွေဗြမာတွေကိုယ်တိုင်ကသူတို့တဲ့ချောမွန်လှမကြက်တည်းရှိတင့်တယ်ပါပဲလို့ချီးမွမ်းရတာ အဲ့ဒါသီရိဘုံနဲ့ဆိုတာစက်တည်ရှိတာပဲကိုယ့်ရဲ့လက်တွေ့ဘဝမှာလည်းကိုယ့်ရုပ်ကိုယ့်မျက်နှာကိုယ့်ရဲ့အသွင်မြင်လက္ခဏာစက်တည်ရှိဖို့မလိုဘူးလားရှင်းဟုတ်စကားနဲ့ပြောတော့ဗါတယ်အသွင်မြင်လက္ခဏာမလားရှင်လန်းတကြွတယ်အသွင်မြင်လက္ခဏာရှိရမလားသီရိဘုံတော်ပဲမျက်နှာကစူးစူးပုတ်ပုတ်ကြီးနေလို့ဖြစ်ပါမလားရှုတီတီနေလို့ရောနော်ဝေရှင်းဟုတ်ကုမ္ပဏီမဖြစ်ဘဲနဲ့ရှုတီကုမ္ပဏီဖြစ်သွားမယ်နော်ဟုတ်လားဟိုကတ်တုန်လေးတစ်ခွက်ဖတ်ဖူးတယ်လေဂျာနယ်လေးတစ်ဆောင်မှာတခွက်ကတွန်းလေးပါအဲ့ဒါဆိုင်ကနေထွက်သွားတဲ့မြူသားလေးရံကလှဲပြီးတော့ပြောတာနောက်ကရောင်ရှိမလေးကမျက်လုံးလေးပြူးနေတဲ့ပုံလေးနဲ့ပေါ့ဒီသတို့ဆိုင်ကဒေါ်ရှုတီသတို့ထင်တယ်တဲ့ဘာလို့ဆိုအရောင်ရှိမလေးမျက်နှာကရှုတီတီကြီးဖြစ်နေလို့လေဟုတ်လားသေးမလေးမျက်နှာရှုတီတီဖြစ်နေလို့သတို့ဆိုင်နာမည်ကပါတယ်ဒေါ်ရှုတီသတို့တဲ့ရှန်ဟုတ်ကကိုယ်စလေလေးကတော့ဘလို့လဲရှုတီတီမဟုတ်ပါဘူးနော်အဲရှင်လန်းတကြရတယ်သင်မြင်လက္ခဏာနဲ့အပြုံမှန်လေးတွေဆင်းမြန်းပြီးတော့ပေါ့တွေ့ရင်ဘယ်လိုလဲလက်ဥလိရှိပြီးတော့အဲ့ဒါမင်္ဂလာပါပေါ့အဲ့ဒါသင်မြင်လက္ခဏာကလည်းရှင်လန်းတဲ့ကြမြင်သည်ပဲစိတ်ချမ်းမြေ့စေတယ်လက္ခဏာလေးရှင်းရမှာကိုယ့်ရဲ့မျက်နှာလေးကအမြဲတမ်းစိတ်တည်လေးရှိနေရမှာပေါ့တခြားကနေမကောင်းမှုဆိုရင်အေးဖြစ်ပြီးဆိုမျက်နှာကြီးကရှုတီတီရှုသူသူပုတ်သူသူကြီးဖြစ်မနေဘူးလားသူများနဲ့မြင်တယ်မပြောချင်တယ်လို့ပြောချင်တယ်လို့နဲ့တစ်ခါတည်းကစိတ်မကြည်လင်တော့ဘူးလေအမှန်ကတော့တိရိဘုံတော့အာယုံပြုတ်ပွားများကိုယ်နဲ့ကြည်ညာအားထုတ်တဲ့ဆိုရင်အေးဘလောက်ပြည့်ပြည့်ကျမ်းမာရေးဘလောက်ဆူဆူခေါင်းဘလောက်ကြိုက်ကြိုက်မျက်စိဘလောက်ကြိုက်ကြိုက်ဘသူနဲ့ပဲတွေ့တယ်မျက်နှာလေးကြည်ကြည်လင်လင်ရှင်ရှင်ပြတာလေးရှိနေဖို့မလိုဘူးလားကိုယ်ခံစားနေရတဲ့ဒုက္ခဝေဒနာကိုယ်မကျင်တဲ့အချက်လက်ကိုအာယုံပြုတ်နေရင်တော့မျက်နှာကရွှင်လန်းတကြတဲ့အမူအရာသွင်မြင်လက္ခဏာဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးလူတစ်ယောက်နဲ့စကားပြောနေဆိုအဲ့ဒီလူကိုပဲအာယုံပြုတ်ပေါ့အဲ့ဒီလူစိတ်ချမ်းသာစေခြင်းနဲ့အဲ့ဒီလူကောင်းကျိုးရှိစေခြင်းနဲ့ဆိုတဲ့မေတ္တာတရားလေးနဲ့အဲ့ဒီလူကအာယုံပြုနေမယ်ဆိုရင်မျက်နှာတရားအလိုလိုရှင်လန်းလာမှာပါကိုခံစားနေရတဲ့ဒုက္ခပဲအာယုံပြုနေမကောင်းဆိုရင်ကိုနေမကောင်းတာကြီးပဲလှမ်းအာယုံပြုကိုခေါင်းကိုက်နေတဲ့ဆိုရင်ခေါင်းကိုက်တဲ့ကြီးပဲလှမ်းအာယုံပြုနေတဲ့ဆိုရင်မျက်နှာကမရှင်တော့ဘူးတချို့ပုံမှန်ဆိုရင်မျက်နှာလေးကရှင်လို့အပြုံးရည်ကလေးသန်းလို့နေမကောင်းမှုများဆိုခေါင်းလေးကိုက်နေတဲ့သွေးထုတ်နေဆိုရင်မျက်နှာကကြည်ကြည်လင်လင်မရှိတော့ဘူးစကားကလည်းမပြောချင်တယ်လို့ပြောချင်တယ်လို့နဲ့ဆက်ဆံရတာအဆင်မပြေတော့ဘူးအဲ့တော့ကို့မှာဘလို့ပဲမရှင်မလန်းဖြစ်နေတဲ့အခြေအနေတွေရှိပါစေအချိန်တိုင်းရှင်ရှင်လန်းလန်းလေးနေရမှာတိတိဘုံတော်လေးအာယံပြုတဲ့သွင်မြင်လက္ခဏာကရှင်လန်းတကြွနေရမှာပေါ့အဲ့တော့ဒကမကြီးတရားဦးဇင်းတို့ဟိုနေမျိုးတမျိုးမှာတရားဟောတော့တရားဟောနေရင်ဒကမတယောက်ကတခါတယောက်ကအကျေကြီးတန်းလိုက်တာလေဟောကနေအကျေကြီးတန်းလိုက်တော့ဦးဇင်းကပြောလိုက်တော့ဒါဆိုတရားသိနေရတော့မလားတန်းနေပြီတန်းနေပြီပြောတော့ဟိုစကလုံးကဟိုတင်းမာတယ်လို့လေးဖြစ်သွားတာပေါ့အကျေကြီးတန်းနေပြီစကားတရားရက်လိုက်ရတော့မလားအဲ့လိုလေးပြောလိုက်တော့မျက်နှာမူရလေးလည်းနည်းနည်းတင်းသွားသလားမပြောတတ်ဘူးပေါ့ဓမ္မရီကတော့ဟိုတရားနာပိသက်တည်းကတော့ဟောတဲ့သူရဲ့မျက်နှာကြည့်နေတာကိုကြည့်နေတာဆိုတော့တရားဝဲပြီးရန်ကုန်ပြန်ရောက်တော့ပြောတယ်ရှင်ပြားတယ်ရှင်ပြားရဲ့မျက်နှာအဲ့ဒီတန်းလိုက်တဲ့အချိန်တန်းတော်တန်းနေပြီတရားရက်လိုက်ရတော့မလားပြောတဲ့အချိန်မှာမျက်နှာလေးနည်းနည်းတင်းသွားတယ်လို့ပဲတဲ့အဲ့နောက်ဆိုရင်ဘလောက်ပဲစိတ်တူတူပြုံးပြုံးလေးသာနေလိုက်တယ်အဲနေလာလေးတင်းလာလေးပြောတော့ဥစဉ်ကပြောလိုက်တာဟုတ်နောက်ဆိုလို့ရှိရင်စိတ်တို့ကြတွေ့လေပြုံးလာနေလိုက်မယ်ဆိုတော့တကယ်ဟုတ်တယ်တဲ့ဘာပဲစိတ်တို့ကြဘလောက်ပဲတွေ့တယ်ပြုံးလာနေလိုက်တယ်အဲနောက်တရားဟောလို့ရှိရင်စိတ်ကြီးကြတွေ့လေဘယ်လိုပဲနေလိုက်တော့လဲပြုံးမဲ့နေလိုက်တော့တိရိဘုံတော်လေတိရိဘုံတော်စိတ်ပြေရှိရမယ်တိရိတိမနဲ့ရထားမနဲ့ရထားမျက်နှာသိပြီတချို့ဆိုမနဲ့ရထားမျက်နှာရဘလို့ဖြစ်နေစူပုတ်ပုတ်ကြီးဖြစ်နေတာမျက်နှာသိပြီလို့ရေချိုးပြရတာမှမျက်နှာကြီးကမရှင်မလန်းဖြစ်နေတာတိရိဘုံတော်လေးအာရုံပြုလိုက်မိတ်တူကူယူမယ်ဆိုရင်တော့မျက်နှာလေးတက်တဲ့အချိန်မှာကိုယ်မျက်နှာတက်နေဆိုမျက်နှာရှင်လန်းမှုလူပြီလေမျက်စောတက်ရှင်မျက်နှာတော့ကြည်ကြည်လင်လင်ရှင်ရှင်လန်းလန်းရှိပုံလေးလှမ်းအာယုံပြုပြီးတော့တီတီဘုံတော်အတူမရှိတော့ကြည်တီတော်နဲ့ပြည့်စုံတော်မူသောမျက်စောဘုရားတီတီဘုံတော်လေးပွင့်ရင်မျက်နှာတက်ပါမျက်နှာလေးရှင်လန်းမလာနိုင်ဘူးလားတီတီဘုံတော်မျက်စောတက်ရှင်ရဲ့ကြည်တီရှိတဲ့ဓာတ်တွေကူးဆက်ပြီးတော့ကိုယ်မျက်နှာလေးလည်းကြည်တီရှိလာပါလိမ့်မယ်မျက်နှာတက်တိုင်းမျက်နှာတက်တိုင်းအတူမရှိတော့ကြည်တီတော်နဲ့ပြည့်စုံတော်မူသောမျက်စောဘုရားမျက်နှာတော်ပြည့်ပြည့်ဖြူဖြူပြည့်ပြည့်ပြည့်ပြည့်ရွှေစင်းလိုဝါဝင်းပြီးတော့ကြက်တည်းရှိတော်မူသောမြတ်စွာဘုရားမျက်လုံးလေးကလည်းကြည်နင်တောက်ပါလို့စသည်အချင်းပေါ့မြတ်စွာဘုရားရှိရင်အသေးတော်လေးကိုကိုတက်တလောက်မှတ်တလောက်ပေါင်းများလိုက်ရမှာပဲသွားတိုက်ပြီးချင်းလေမြတ်စွာဘုရားရှင်သွားတော်လေးစေဖြူဖွေးညီညာနေတာဒါလေးတွေလှမ်းအာရုံပြုလို့ရှိရင်သိရိဘုံတော်ကြွားပြီးသားမဖြစ်ဘူးလားသိရိဘုံတော်ကလည်းမိတ်တူကူပြီးသားဖြစ်သွားတာပဲဣတရိယဓမ္မယတတိတိကာမကာမဆိုတာကလွင်ဆန္ဒတောင်းတမှုမှန်သမျှခဏချက်ချင်းပြေဝတော်မူသောမြတ်စွာဘုရား ဲ့ဒါမြတ်စွာဘုရားရှင်လူဝင်ဆန္ဒတွေဟာတောင်းတာတိုင်းတောင်းတာတိုင်းကြည်ဝါတယ်ကဘာနဲ့ချီကြည့်မယ်ဆိုလေသူမိတာရှင်သေဘောကငါကိုယ်တိုင်တဏှာကလွံ့မြောက်ရင်တတ္တဝါတွေလည်းလွံ့မြောက်အောင်ကဲတင်မယ်ဆိုလေလူဝင်ဆန္ဒဖြစ်ခဲ့တယ်ဘုရားပြည့်တော်အဲ့ဒီလူဝင်ဆန္ဒတွေအကုန်လုံးကြည်ဝါပါတယ်ပစ္စုပန်မှာလည်းဟိုလူတွေတွေ့မယ်ဆိုဒီနေရာမှာကြောင်းဆောက်ခြင်းနဲ့ဆိုရင်ကျောင်းကပေါ်လာတော့တာပဲစသည်အဖြစ်ပေါ့လေမြတ်စွာဘုရားရှင်လူဝင်ဆန္ဒတဏှာမှုမှန်သမျှဟာခဏချက်ချင်းပြေဝရတာကြီးပါပဲကိုယ်လည်းပဲလူဝင်ဆန္ဒတွေပြေဝဖို့မလိုဘူးလားပြေဝခြင်းနဲ့ကိုယ်လူဝင်ဆန္ဒပြေဝခြင်းနဲ့ဆိုရင်သူ့လူဝင်ဆန္ဒဖြည့်ဆည်းပေးလိုက်ပေါ့သူ့လူဝတ်ချက်ဖြည့်ဆည်းပေးတော့ကိုယ်လူဝတ်ချက်ပြည့်စုံမှာပါပဲအကြောင်းကျိုးသဘောတရားပဲနော်သူ့လူဝတ်ချက်ကြတော့ဖြည့်ဆည်းမပေးဘူးကိုယ်လူဝတ်ချက်ကြတော့ပြည့်စုံခြင်းနဲ့ဆိုလို့မရပါဘူးကိုယ်လိုက်သူ့လိုက်ခွဲမနေနဲ့ပေါ့ဟုတ်လားကာမဘုံတော်လေသူ့လူဝတ်ချက်ရှိနေတယ်ဆိုရင်ကိုယ်ဖြည့်ပေးလိုက်ပေါ့ကိုယ်လူနာမဟုတ်ပေမဲ့လည်းစေဝတ္တဆာအကြောင်းသဘောမပေါက်ဆိုရင်ရှင်းပြလိုက်ပေါ့ကိုယ်လူနာမဟုတ်ဘူးဆိုမပြောဘဲနေရမှာလားပြောပြီသူတစ်ပါးရဲ့လိုအပ်ချက်လေးဖြည့်ဆည်းပြီးဘေးလိုင်းအောင်လိုင်းထက်လိုင်းအိုရှိလေးမှလိုင်းအကုန်ဟုတ်လားကိုလိုင်းသူလိုင်းခွဲမနေတော့ဘဲနဲ့နားမလဲလားရှိရှင်းပြပေါ့သူလိုအပ်ချက်လေးကဖြည့်ဆည်းပြီးတဲ့ဆိုကိုလိုအပ်ချက်လည်းမပြည့်စုံဘူးလားပြည့်စုံတယ်ကာမဘုံတော့လူဝင်ဆန္ဒတွေကြီးဝခြင်းနဲ့ဆိုရင်သူတစ်ပါးရဲ့လူဝင်ဆန္ဒဖြည့်ပေးပါသူတစ်ပါးရဲ့လိုအပ်ချက်တွေဖြည့်ဆည်းပေးပါကိုယ်ပ္ပံရခြင်းလို့ဒီ සේ ဝတ္တဓာတ်ဆာအကြောင်းပြောတာကမဟုတ်ဘဲနဲ့သူတစ်ပါးသာအနာရောဂါပျောက်ကင်းသွားစေခြင်းနဲ့ကျန်းမာသက်ရှိနုပြူသွားစီခြင်းနဲ့မေတ္တာစေတနာလေးရှေ့ထားပြီးတော့ပြောမယ်ဆိုရင်လေကာမဘုံတော့ရမလာနိုင်ဘူးလားသူ့ကောင်းကျိုးတွေရည်ရွယ်လို့ရှိရင်ကိုယ်ကောင်းကျိုးဆိုတာပြည့်စုံလာတာပဲဣတရိယဓမ္မယတ္တိရိကာမပြီးတော့ပယတ္တပယတ္တဘုံတော့ဆိုတာပါလေအတုမရှိသောလုံလဝရိယနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားတလို့ကျေးဇူးတော်ရှင်မဟာကဏ္ဍဆရာဖျားကြီးရဲ့အနတ္တိပိရိနဲ့အဲ့ဒီနေရာမှာတွဲပွားပူတောင်ရတာရှိတယ်။တလောကလုံးညုံယုံကိုစားအားထားဖို့ရာလွန်စွာကြိုးကုပ်အားထုတ်တော်မူသောပယတ္တဘုံတော်။တလောကလုံးရဲ့အားထားတတ်တဲ့ဝိရိယနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားပေါ့။အများရဲ့အားကိုးမှုကိုခံရွတ်မဲ့ပုဂ္ဂိုလ်ဆိုတာဝိရိယကြီးမားရတယ်။ဝိရိယနည်းနေတဲ့သူဟာအများရဲ့အားကိုးရမဖြစ်နိုင်ပါဘူး။အများရဲ့အားကိုးအားထားခံရမဲ့ပုဂ္ဂိုလ်ဆိုတာလုံလဝိရိယကြည်မာရတယ်မြတ်စွာဘုရားရှင်ကတလောကလုံးရဲ့အာကိုအာသာတိုက်လောက်အောင်ကိုလုံလဝရိယကြည်မာတယ်ဒီနေရာမှာမြတ်စွာဘုရားရှင်မနေ့အိယာထားတဲ့အချိန်ကစားအိယာဝင်တဲ့အချိန်ထိတနေ့တာလုပ်ငန်းစဉ်တွေချက်ပြီးတော့အာယုံပြုကြည့်လိုက်ပေါ့အားတဲ့အချိန်နားတဲ့အချိန်ဆိုတာရှိကူမရှိပါဘူးအဲ့ဒီလိုပဲဘုကကလုံလဝရိယအာနေနေတယ်ဆိုရင်ပယတ္တဘုံတော်အတုမရှိတော့လုံလဝရိယနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားလုံလဝအတုမရှိသောလုံလဝဝိရိယနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတတဝဝိနည်းရတဲ့အကျိုးစီးပွားအတွက်ကြိုးစားအားထုတ်တော်မူသောမြတ်စွာဘုရားစသည်အချင်းမြတ်စွာဘုရားလုံလဝဝိရိယကြီးမားတာတွေပွားလိုက်တဲ့ဆင်ကိုယ်လည်းပဲလုံလဝဝိရိယကြီးမားတဲ့ဓာတ်တွေကုသမလာဘူးလားကုသလာတယ်ဂုဏ်တော်ပွားတယ်ဆိုတာမေတ္တုကုရနဲ့အတူတူပဲဆိုတာကိုစွဲမြဲနေအောင်မှတ်ထားပြီးတော့ကိုယ်လောလောဆယ်မှာဘာလေးလူနေတယ်လဲကိုယ်လူနေတာလေးကိုမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်စီကနေမေတ္တုကုယူလိုက်အဲ့လိုကုယူဖို့ဆိုတာလေဂုဏ်တော်ရဲ့အဓိပ္ပာယ်ကြည်ကြည်လေးနဲ့သိထားမှရမှာနော်အဲ့တော့ပယတ္တဂုဏ်တော်လုံလဝဝိရိယကြည်မာတော်မူသောမြတ်စွာဘုရားဒိုင်မွန်နေပါလိဖြစ်ဖို့35တေပါလိဖြစ်ဖို့လည်းကဲဝရိယကမလိုဘူးလားအိမ်လေပြင်းတယ်လို့ဖြစ်ပါမလားဒီနေ့ဘယ်နဲ့အိမ်လေမှာနေတဲ့အိမ်လေဖြစ်တဲ့ဆိုတော့ကဝရိယပဲမဟုတ်ဘူးလားအဲ့တော့လုံလဝရိယရှိရမယ်အဲ့တော့ကဲဘုံတော်6ပါးကလည်းကဲကိုယ့်ရဲ့ဆိုင်ဟုတ်မှလည်းသုံးလို့မရဘူးလားသုံးလို့ရတယ်အမှန်ကတော့ဟိုတရားဆိုင်ဟုတ်မှခေါ်မယ်ဆိုဆိုင်ဟုတ်နဲ့ပတ်သက်တဲ့စာအုပ်တွေဖတ်လာပြီးခွင့်ပူတော်ကောင်းလေးနော်အခါရကိုတိကိုကောင်းနဲ့ပေါ်လာတဲ့ဟာလေးကိုပြောပြတာပါအဲ့တော့ဣန္ဒြိယဓမ္မယတ္တိရိကာမပယတ္တာဘုံတော်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒါဂုံတော်ပွားတယ်ဆိုတာဖယားမှာဒီကိုဘုံတော်ကြီးနဲ့ဘုံတော်အနန္တနဲ့ပြည့်စုံတယ်ဘုံတော်6ပါးနဲ့ပြည့်စုံတယ်ဆိုပြီးတော့လက်ဥကလေးတစ်ချီချီနဲ့ကြီးညိုနေဖို့တသက်မဟုတ်ဘူးကိုကိုယ်တိုင်အဲ့ဒီ6ပါးနဲ့အလားတူအည်သွေးတွေပြည့်စုံအောင်ကြိုးစားဖို့ဒါကြောင့်ပြန်ဆိုဖို့ဒီသံဖို့တစ်ခုနဲ့ပဲစိတ်ထားမြတ်လို့အဲ့တော့ဖျားချက်တော့မှ 100% copy ညာနှုံးပြီတရားရခိုင်းတော့မိတ္တူကူးယူတာမဟုတ်ပါဘူးကိုကတကယ်လို့ယဟန္တာရှင်မကြီးဖြစ်တော့လို့ကိလေသာတွေကုန်သွားတယ်ဆိုရင်လည်း 100% copy ပါပဲညာနှုံးပြီမိတ္တူဖြစ်သွားတာပါပဲဗုဒ္ဓနုဒတိပွားပြီးတော့လည်းယဟန္တာမဖြစ်နိုင်ဘူးလားဖြစ်နိုင်တာပဲဗုဒ္ဓနုဒတိဖျားကုနောတက်တက်နဲ့တော့မဖြစ်ဘူးဂုံတော်ပွားရင်လည်းအဲ့ဒီဂုံတော်ပွားလို့ဖြစ်တဲ့ပိဋိပတ်တိယုတ်ရဏန္တရားတွေကိုဝိပဿနာရှုပြလိုက်ရမှာအများဆုံးပြလက်ထက်တုန်းကဟိုခုနှစ်နှစ်သားတကားလေးတယောက်လူငယ်လေးတယောက်ဗောခလေးလေးတယောက်ခုနှစ်နှစ်သားဆိုတော့ခလေးပဲပြောရမှာပဲခုနှစ်နှစ်သားခလေးတယောက်ဖျားကုံတော်ပွားဗုဒ္ဓနုဒတိပွားရင်လည်းတထိုင်တည်းနဲ့ကိုယဟန္တာဖြစ်ခဲ့ဘူးတယ်က ခုပဲဘွားခုပဲရဟန္တာဖြစ်တာတော့မဟုတ်ဘူးအဲ့ဒီကလေးလေးကအဖေကလည်းသောတာပန်အမေကလည်းသောတာပန်သောတာပန်မိဘရဲ့သားလေးပါအဖေမိကသောတာပန်ဆိုတော့ဘုရားကိုယံကြည်ညိုတယ်ဘောဓိပင်ရဲ့အပွေးလေးနဲ့ရွှေစည်ရည်လေးတစ်စုတည်းအိမ်မှာဘုရားကျောင်းဆောင်နဲ့ကူကွဲထားကျန်တဲ့ရက်တွေမှာတော့ဘုရားကျောင်းဆောင်နဲ့မှာပဲကူကွဲတယ်ဥပုံနဲ့ရောက်ပြီဆိုတော့ဘုရားကျောင်းဆောင်နဲ့ကနေအပြင်ကိုထုတ်ဇပွဲပေါ်မှာပြူချာရဲ့ကြကြနနတင်ပန်းရည်ချန်စီမိလေးနဲ့တရားပူဇော်ပူဇော်ပြီးတော့ဥပုံနဲ့ညဆိုရင်ညလုံးပေါ့ဗုဒ္ဓံတို့တိဘုရားကုံတော်တွေပွားနေတယ်။တညလုံးဘုရားကုံတော်တွေပွား။ตาလေးကဖီနဲ့မေကကုံတော်ပေါ့တော့သူကလည်းလိုက်ပွားပေါ့။ကလေးလေးကတော့ညလုံးပေါ့တော့မဟုတ်ဘူးပေါ့။သူစွမ်းနေတဲ့လောက်ပွားတာ။နေ့တိုင်းဘုရားကုံတော်တွေပွားဣတိပိသောဘုရားအရဟံသမ္မာသမ္ဗုဒ္ဓပါဠိလေးယူကုံတော်တွေလည်းပါဠိလေးလည်းယူလိုက်မြန်မာလူသူကတော့မြန်မာလူတော့မဟုတ်ပေါ့။သူတော့မြန်မာစကားမဟုတ်ဘူးလေ။အတိတ်ပဲလေးဆင်းရှင်းလိုက်။ခုမြန်မာလေးကြတော့ကုံတော်ပေါ့တော့ဘယ်လိုပွားမှာလဲ။မြန်မာလူကြီးပဲပွားမလို့မဆိုလို့ပါဠိလေးနဲ့မြန်မာလေးနဲ့တွဲပွားလိုက်ပေါ့ဒါမှလည်းပဲပါဠိကဘယ်လိုမြန်မာဆိုတာသိမှာပေါ့နော်အရဟံအရဟံအရဟံလို့ပရိသေတံနဲ့အရဟံကိရိတာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိရိတာကင်းစင်တော်မူသောမြတ်စွာဘုရားမြန်မာလူကတွဲစိတ်လို့ရှိရင်ဘုရားကအခောက်ကြီးနဲသွားမလဲမြန်မာလူကတွဲပွားလို့ဆိုတော့အခောက်ကြီးတော့နဲသွားမယ်ဒါပေမဲ့အကြီးသွေးကြတော့ပိုတက်သွားတယ်အကြီးသွေးနဲ့အကြီးသွေးဘုရားဦးစားပေးရမှာလဲအကြီးသွေးဦးစားပေးရမှာတကြက်တန်အရွက်တရားနဲ့တထောင်တန်တိပြဘုရားတန်ဖိုးထားမှာတက်တန်ရွက်တရားရဲ့တထောင်တန်တည်းရဲ့ပြီးမယ်ဘယ်ဟာရှိမလို့ဟွတရွက်ထဲလေအရေးအတွက်မနေဘူးလားအရေးအတွက်ကတော့တရွက်ထဲနေတယ်အရေးသွေးကြတော့တထောင်အဲ့ဒီလိုပဲပေါ့ဂုံတော်တွေပွားများတဲ့ခါမှလည်းအခောက်ကြီးတွေများဖို့အပတ်ကြီးတွေများဖို့အာယုံစိုက်မနေပါနဲ့အထိပ္ပယ်တည်တည်နဲ့အရေးသွေးရှိဖို့သာကြိုးစားပါခုခုနှစ်သားတကကလေးလေးဖရာဂုံတော်တွေကိုပွားအရေးသွေးကြည့်အောင်ပွားနေတာပါပဲပွားရင်ပွားနဲ့သူ့ရဲ့ပါရမီဉာဏ်နဲ့ရှင်းတန်သွားတဲ့တနေ့ကြတော့ဒီလိုပဲဥပုံနေညရွှေစည်လေးအပြင်ထုတ်ပြီးတော့ဂုံတော်လေးပွားနေရင်ပွားနဲ့ဂုံတော်လေးပွားလိုက်ရွှေစည်လေးမြေလုံးလေးဖွင့်ပြီးလှမ်းဖူးလိုက်ပေါ့ခရီးပုံတော်လေးပုံတော်နဲ့ဂုံတော်တစ်လက်စီသွားတာပေါ့နော်ဂုံတော်ရောပုံတော်ရောနှစ်ခုလုံးအရေးကြီးတာပါပဲအဲ့ဒါစည်လေးဖူးညောလိုက်ဂုံတော်လေးပွားလိုက်အဲ့ဒါအဲ့ဒီမှနေပါရမီဉာဏ်ရှင်းတန်နေတဲ့အခိုက်လေးဖြစ်သွားတော့စည်တော်ကိုမြေရွှေစည်လေးကိုဖူးမြင်လိုက်တဲ့နေ့ပိုင်းနဲ့ဇာတိတရဉာဏ်ရပြီးတော့အတိတ်ကိုပြန်မှတ်မိသွားတယ်ဟိုအတိတ်ကသဗ္ဗမြတ်သတ္တရှင်သာသနာနောက်ပိုင်းကလာကသူကတော်ထဲမှာယတိဖြစ်ခဲ့ဘူးလားနိနာရဒယတိဒီဇတ်တော်တွေကတော့ဟိုလူတိုင်းရဲ့နှလုံးသားထဲမှာပါပြီးတာအသေးစိတ်မပြောတော့ဘူးနော်အဲ့ဒါအဲ့ဒီယတိကသဲပုံစီရီလေးတင်အမေညာတကူရတာဆိုတကူနဲ့အဲ့ဒီသဲပုံစီရီလေးကိုပဲရွှေစီရီဖြစ်အောင်ဖန်ဆင်းပေါ့ရွှေစီရီလေးမြတ်စွာဘုရားကိုအာယုံပြည့်ပြီးတော့ပူဇော်ထားတာအဲ့ဒါနေ့တိုင်းနေ့တိုင်းလည်းပဲရွှေစီရီလေးရှိသွားပြီးတော့ဘုရားရှိခိုးဘုရားဝတ်ပြုဂုဏ်တော်တွေပွားလှုပ်တာပါပဲဘေခါရီမလည်းဘူအထုထုတ်ပြန်တယ်လဲဆိုတော့ယရာကိရိတာဇာယန္တိစိတ်မှာကိရိတာတွေပေါ်လာတဲ့အချိန်ဥပမာဒေါသကိရိတာပေါ်လာတယ်ဆိုရင်ဘယ်ပြေးတယ်လဲဆိုတော့သူ့ចောင်းသင်္ကန်းတွေတော့နည်းနည်းလှမ်းပါတယ်ရှိသေးတယ်လေကစိတ်မှာဒေါသဖြစ်လာပြီဆိုတော့ဖះစီတန်ပြေတော့တာပဲဖះစီတန်ပြေဒေါသကင်းစင်တော်မူသောမြတ်စွာဘုရားဒေါသကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့ဒေါသကိရိတာကင်းတဲ့ကုံအာယုံပြလိုက်တဲ့နဲ့တစ်ပိုင်းနဲ့သူ့ရဲ့ဒေါသကိရိတာတွေလည်းငြိမ်းသွားတယ်သူမှာတဏှာကြီးဖြစ်နေတယ်ဆိုရင်တဏှာကင်းစင်တော်မူသောမြတ်စွာဘုရား၊ရာဂကင်းစင်တော်မူသောမြတ်စွာဘုရား၊တဏှာစင်ကင်းစင်တော်မူသောမြတ်စွာဘုရားစသဖြင့်ဖြစ်နေတဲ့သဘောလေးတိုင်းပေါ့ဖြစ်နေတဲ့သဘောလေးတိုင်းတဏှာဖြစ်တဏှာကင်းစင်တော်မူသောမြတ်စွာဘုရားသွားရွှေစည်ကြီးလေးဖူးပြီးတော့လက်လေးချီပြီးတော့တဏှာကင်းစင်တော်မူသောမြတ်စွာဘုရားပွားလိုက်ပွားတော့တဏှာကြီးလည်းငြိမ်းသွားတယ်ကိလေသာဖြစ်တိုင်းဖြစ်တိုင်းရွှေစည်ကြီးလေးရှိရာပြေးပြေးပြီးတော့မြတ်စွာဘုရားရှိရင်ကိလေသာကင်းတဲ့ဂုံပွားကိလေသာကင်းတဲ့ဂုံတစ်ခုတည်းမဟုတ်ဘူးပေါ့လေဘယ်ဂုံမှဖြစ်ဖြစ်သူ့အာယုံထင်ရှားရာလောလောဆယ်မှာအပွားခြင်းဆုံးဖြစ်တဲ့ဂုံတော်လေးပွားလိုက်တော့ဘယ်ဂုံတော်ပဲပွားပါကိတ္တိတာကတော့ကင်းနာကြီးပါပဲအဲ့တော့ဂုံတော်ပွားတဲ့ဆိုတာမိတူကူတာပဲနာရဒယတိရွှေစည်လေးတည်ပြီးတော့ဘုရားဂုံတော်ပွားပွားနေတယ်ဆိုတာသူ့စိတ်ရဲ့အရည်သွေးတွေသူ့အလုပ်ရဲ့အရည်သွေးတွေကိုအမြင့်ဆုံးဖြစ်အောင်မြင့်တင်နေတာပဲအဲ့လိုဟိုနာရဒယတိရတိဖြစ်စဉ်တုန်းကသဲပုံစည်လေးတည်ရွှေစည်လေးတည်ပြီးတော့ဘုရားရဲ့ဂုံတော်တွေကိုထပ်တည်းလေးလေးပွားခဲ့တယ်ဘုရားမှာရှိတဲ့အရည်သွေးတွေစိတ်ဓာတ်အရည်သွေးတွေလုပ်ရအရည်သွေးတွေကိုမိတူကူယူခဲ့တယ်အဲ့လိုမေတ္တူကြီးကလည်းပြန်တွေ့လိုက်တော့အခုမှဂုဏ်တော်ပွားရတာမဟုတ်ဘူးခိုးတော့ကလည်းယသိဘဝနဲ့ဂုဏ်တော်တွေပွားခဲ့ရတာပဲပြန်ပြီးတော့ကြည်နူးဝမ်းမြောက်နှက်တဲ့ပိဋိပတ်တရီလေးဖြစ်လောလောဆယ်ကိုသိထားတဲ့ဘုရားဂုဏ်တော်တွေကိုလည်းပွားပွားရင်ပွားရင်နဲ့ဖြစ်တဲ့ပိဋိပတ်တရီတွေကိုယုံနာဖြစ်ဖြစ်မြောင်းရှုပိဋိပတ်တရီနဲ့တော့ထင်ရှားရဲ့ယုတ်တရားနန္တရားတွေဂုဏ်တော်ပွားနေရင်ကနာသီဝသတိကဝင်နေဖက်လေးလေးနဲ့ရှုခြင်းရှုမယ်ပေါ့ထိုင်နေရင်ဖြစ်နေတယ်ထိုင်နေစင်မှာဖြစ်နေတယ်ထင်ရှားရယုတ်သဘောနန္တဘောတွေအကုန်လုံးဖြစ်ပြမြင်အောင်တတိပဌာန်ဝိပဿနာနီးနဲ့ဆက်ရှုသွားတော့ဂုံတော်လေးပွားလိုက်ဖြစ်လာတဲ့စိတ်စိတ်တိတ်ယုံနံတရားလေးတွေကိုဖြစ်ပြရှုလိုက်ဂုံတော်ပွားလိုက်ဖြစ်ပြရှုလိုက်ဂုံတော်ပွားလိုက်ဝိပဿနာရှုလိုက်နဲ့သွားတာတောတာပန်ဖြစ်သွားတယ်တောတာပန်ရှိတဲ့နယ်လည်းဂုံတော်ဆက်ပွားတယ်ဂုံတော်ပွားလို့ဖြစ်လာတဲ့ပိဋိပတ်တရီစိတ်စိတ်တိတ်ယုံနံတွေကိုယုံနံဖြစ်ပြမြင်အောင်ရှုတယ်ငញ្ញံဆိုင်သွားတဲ့တက္ကရာကံဖြစ်ဂုံတော်ပွားဝိပဿနာရှုအနာကံဖြစ်ဂုံတော်ပွားဝိပဿနာရှုယဟနာဖြစ် ခုနှစ်သားတကလေးတိုင်းနေနဲ့ယဟနာဖြစ်သွားတာ။ဘယ်ကစတာလဲဆိုရင်ဂုံတော်ကစတာပဲ။ဂုံတော်ပွားပြီးတော့မိတ္တူကူးပြတာကူးယူရင်ကူးယူရင်လည်းဝိပဿနာဉာဏ်နဲ့ပါတွဲလိုက်တော့ 100% copy ဖြစ်သွားတာ။ကိလေသာတွေအကုန်လုံးကျင်းဆင်မသွားဘူးလား။ဖယားလိုဝါသနာအငွေ့တက်မကြံလုံးဝအတိကြတော့မကင်းဘူးပေါ့။ဖယားနဲ့ပြိုင်လို့တော့မရဘူးပေါ့။ဒါပေမဲ့ယဟနာဖြစ်သွားပြီ။ကိလေသာအညစ်အကြေးတွေအကျွမ်းမဲ့ကျင်းဆင်သွားပြီ။ဒါပဲပြောပြောဖယားလိုဓာတ်လူမဖြစ်ပေမဲ့ယဟနာဖြစ်တယ်ဆိုရင်ကိုပဲ 100% copy ပါပဲတရားရဂိုင်းတို့မိတူပါပဲဒါကြောင့်နေ့စဉ်နေ့တိုင်းပြီးကြဆိုင်ပြီးတော့လဲပွားပေါ့။သွားရင်လာရင်လုံရင်ကရင်စားရင်တောင်းရင်နေရင်ဆိုင်ရင်နဲ့လေဖယားကုံတော်ကိုအိပ်ပဲတီးပြီးနဲ့ပွားပါပွားရင်ပွားရင်လည်းတစ်ဖက်ကတတိပဌံလေးကျင်လေးလဲတွဲလို့တတိပဌံလေးလဲတွဲရှုပြီးတော့မညံဘုံညံဆိုင်တဲ့ထီအောင်ကျင့်ကြံကြိုးကိုအားထုတ်ကြရမယ်တရားနာပိသမ ्या အားလုံးဖရာကုံတော်ကိုအတိပ္ပယ်တိတိနဲ့ကြည်ကြည်ပြန်ပြန်ပွားများအားထုတ်နိုင်တဲ့စိတ်ဓာတ်အကြီးအသေးလုံးရဲ့အကြီးသေးတွေလည်းအကောင်းဆုံးအမြတ်ဆုံးအမြတ်မားဆုံးအထက်တန်းအကြဆုံးဖြစ်ကြပါစေအဲ့လောက်နဲ့ရင်ကြည်နဲ့မနေမနဲ့ဂုံတော်ပွားလို့ဖြစ်လာတဲ့ပိဋိပတ်တ္တိစေစေတဲ့ယုတ်လျာနန္တရားတွေကိုတတိပ္ပဏနိလန္ဒဝိပဿနာတွဲရှိဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားပြီးတော့ဝိပဿနာဉာဏ်ရှင်းကျက်မဉ္ဇဉ်ဘုံဉာဏ်ဆိုင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဦးဇင်းတို့ရဲ့နှလုံးသားမိတ်တူတရားကိုဒီနေရာမှာပဲဒီကုံချုပ်ပါမယ်။တရားနာမိတ်ဆွေများအားလုံးလက်ဥ်ချီထားကြပါ။အပ္ပမဒိနာတံပါဒိတာအပ္ပမဒိနာမမိတ်မလဲရောမပေါ့မဆပင်ကြသက်သံမှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း